Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါသည်ရှင်။ VOA American တိုင်းရဲ့2022ခုနှစ်အောက်တိုဘာလ16ရက်စနေနေ့မနက်ဖြန်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ2440နဲ့51နဲ့ VOA Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးတက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူပြီးတင်ဆက်ပေးမှာပါရှင်
။စစ်ကောင်းဆောင်များကို
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့သတင်းတွေကိုတင်ပြပေးတဲ့အခါမှာဆိုလို့ရှိရင်တော့ဒီလာနောက်ပိုင်းမှာကျင်းပမယ့်အာဆီယံထိပ်သီးအစည်းအဝေးပွဲမှာမြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုမဖိတ်ဖို့တောက်ကြနေတော့အာဆီယံကောင်းဆောင်တွေကဆုံးဖြတ်လိုက်တဲ့သတင်းဒါ့အပြင်အာဆီယံအထူးကိုယ်စားလှယ်နဲ့ဒေါက်ဆန်းစုကြည်တွေ့ဆုံဝင်ပေးဖို့ EU အပါအဝင်နိုင်ငံတကာအသံဝင်ကတောင်းဆိုလိုက်တဲ့သတင်းစတဲ့မြန်မာနဲ့ကမ္ဘာကစိတ်ဝင်စားစရာသတင်းတွေကိုကိုကင်မောင်စုံမင်းနဲ့အတူတင်ပြပေးမှာပါခင
်ဗျာ။ Okay, ကျေးဇူးတင်ပါတယ်ကိုစောမို့ကျော်ရေ။အခုသတင်းတွေပြီးမှတင်ပြပေးမယ့်ဆက်သွယ်မေးမြန်းချက်တွေတဲမှာတော့မြန်မာစစ်ကောင်စီနဲ့ဆက်နွယ်နေသူတွေကိုအာဆီယံကနေထိပ်သီးအစည်းအဝေးတက်ခွင့်မပေးဖို့အတွက်ဆုံးဖြတ်ခဲ့တာနဲ့ပတ်သက်ပြီးတော့
စစ်ကောင်ဆောင်များကိုအာဆီယံထိပ်သီးအစည်းအဝေးမှာမြန်မာထိုင်ကုန်မှာဝင်ရောက်ထိုင်ခြင်းကိုလက်မခံနိုင်တဲ့သဘောဆောင်ပါတယ်။
မြန်မာအရေးအကဲခတ်တွေရဲ့အမြင်ကိုတင်ပြပေးဖို့ရှိပါတယ်။ဒါပြင်မြန်မာအသံကြီးဦးကျော်မိုးထွန်းကုလသမဂ္ဂကော်မတီတွေမှဘာရီကိုတင်ပြခဲ့တယ်ဆိုတာနဲ့ဒေါန်ဆန်းစုကြည်ရဲ့အမှုရုံးတင်ဆက်ဆင်းနေတဲ့နောက်ဆုံးအခြေအနေနောက်ချင်းပြည်နယ်ကကိုဗစ်ကူးစက်မှုအခြေအနေတွေကိုတင်ပြပေးဖို့ရှိပါတယ်။ဒါပြင်အပတ်စဉ်ကဏ္ဍတွေထဲမှာတော့အမျိုးသမီးကဏ္ဍတုတ္တဆောင်တဲ့အမေရိကန်တခွင်နဲ့တိတ်ပန်တဲ့နေပညာကဏ္ဍတွေကိုနားဆင်ရမှာပါ။အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုဇော်မိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ကပြောပြပေးမှာပါ။
ဒီလာနောက်ပိုင်းမှာကျင်းပမယ့်အာဆီယံထိပ်သီးအစည်းအဝေးပွဲမှာမြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုမဖိတ်ကြားဖို့တောက်ကြနေအာဆီယံအရေးပေါ်အစည်းအဝေးကဆုံးဖြတ်လိုက်ပါတယ်။မြန်မာစစ်ကောင်ဆောင်ကိုမဖိတ်ဖို့အစည်းအဝေးမှာအင်ဒိုနီးရှားကတင်ပြခဲ့တာလို့လဲအင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးရီနိုမာဆူကအစည်းအဝေးအပြီးမှာသူ့ရဲ့ Twitter လူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်။ဆုံးဖြတ်ချက်ကိုတော့အာဆီယံအလှည့်ကျဥက္ကဋ္ဌဘရူနိုင်းနိုင်ငံကစနေနေ့မှာတရားဝင်ထုတ်ပြန်မယ်လို့ခန့်မှန်းရပါတယ်။ဒါမဲ့အော်တိုဘာလ26ရက်နေ့ကနေပြီးတော့28ရက်နေ့အထိကျင်းပမယ်အာဆီယံထိပ်သီးအစည်းအဝေးမှာမြန်မာစစ်ကောင်စီနဲ့စစ်ကောင်စီကခန့်အပ်ထားသူတွေကိုလက်မခံဘဲအခြားလူတယောက်ကိုသာလက်ခံဖို့ဆုံးဖြတ်ထားပါတယ်။ဒီဆုံးဖြတ်ချက်ကိုမြန်မာဘက်ကလက်မခံရင်မြန်မာနိုင်ငံကိုစားပြုနေရာကိုခြံလှမ်းထားမှာဖြစ်တယ်လို့လည်းအာဆီယံအတိုင်းဝိုင်းနဲ့နှိစပ်သူတွေကပြောပါတယ်။ပြီးခဲ့တဲ့ April လတည်းကဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုယ်တိုင်တယောက်ခဲ့တဲ့အာဆီယံထိပ်သီးအစည်းအဝေးမှာတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ဖြစ်ပေါ်လာတဲ့ပြဿနာတွေကိုအေဂျင့်စွာဖြေရှင်းနိုင်မှုရည်ရွယ်ပြီးအထူးကိုယ်စားလှယ်တူကိုတာဝန်ပေးဖို့အပါအဝင်ဘုံသဘောတူညီချက်၅ရပ်ကိုချမှတ်ခဲ့ပါတယ်။ဒါပေမဲ့လည်းအာဆီယံအထူးကိုယ်စားလှယ်မြန်မာနိုင်ငံကိုတွားရောက်မဲ့ခီးစဉ်အထမမြောက်သေးသလိုဘုံသဘောတူညီချက်ပါအချက်တွေကိုလည်းမြန်မာစစ်အာဏာပိုင်တွေကအကောင့်ထဲပို့ဖို့ပြက်ကွက်နေတယ်ဆိုပြီးတော့အာဆီယံနဲ့နိုင်ငံတကာအတိုင်းအဝန်ကစိတ်ပျက်နေကြပါတယ်။မြန်မာစစ်ကောင်စီနိုင်ငံသားရေးဌာနကတော့အာဆီယံအထူးကိုယ်စားလှယ်ခီးစဉ်အတွက်တာနိုင်သမျှလိုက်လောထားပြီးတွေ့ဆုံတဲ့သူတွေကိုစီစဉ်ပေးထားတဲ့အကြောင်းကြာတာပရင်းနေမှာပဲထုတ်ပြန်ထားပါတယ်
။အာဆီယံရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကိုဖမ်းဆီးထိန်းသိမ်းခံရတဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်ပေးဖို့မြန်မာစစ်ကောင်စီကိုအမေရိကန်အပါအဝင်နိုင်ငံပေါင်း၈နိုင်ငံနဲ့ဥရောပသမဂ္ဂ EU တို့ကတောင်းဆိုလိုက်ကြပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကလည်းသက်ဆိုင်သူအားလုံးနဲ့တွေ့ခွင့်ရမယ်အာဆီယံကိုယ်စားလှယ်ရဲ့ခီးစဉ်ဖြစ်မြောက်အောင်စီစဉ်ဖို့စစ်ကောင်စီကိုတိုက်တွန်းထားပါတယ်။မြန်မာစစ်တပ်အနေနဲ့အထူးကိုယ်စားလှယ်ရဲ့ခီးစဉ်အတွက်ပံ့ပိုးပေးဖို့ဒီထက်အရေးကြီးတာကသက်ဆိုင်သူအားလုံးနဲ့တွဲခွင့်ရအောင်စီစဉ်ပေးဖို့မြန်မာစစ်အာဏာပိုင်တွေကိုတောင်းဆိုပါတယ်။ဒါဟာကျွန်တော်တို့အခိုင်အမာအစဉ်တစိုက်အားပေးတိုက်တွန်းနေတဲ့အာဆီယံဘုံသဘောတူညီချက်၅ရပ်နဲ့လည်းကိုက်ညီပါတယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရနစ်ပရိုက်ကတောက်ကြနေတယ်လီဖုန်းကတဆင့်သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။မြန်မာနိုင်ငံကဆိုးရတဲ့အခြေအနေတွေပေါ်မှာအလွန်အမင်းစိုးရိမ်မိကြောင်းနဲ့စစ်ကောင်စီအနေနဲ့အာဆီယံအထူးကိုယ်စားလှယ်ကိုအပြူသဘောဆောင်ပြီးပူးပေါင်းဆောင်ရွက်ဖို့လဲအမေရိကန်ပြည်ထောင်စုဗြိတိန်ဩစတြေးလျကနေဒါတောင်ကိုရီးယားနယူးဇီလန်နော်ဝေးနဲ့အရှေ့တီမောနိုင်ငံတို့ကပူးရဲကြေညာချက်ထုတ်ပြန်ပြီးတိုက်တွန်းထားပါတယ်။ဥရောပသမဂ္ဂ EU ရဲ့နိုင်ငံခြားရေးရာအကြီးအကဲဂျိုးဆက်ဘိုရဲကလည်း အာဆီယံအထူးကိုယ်စားလှယ်မြန်မာနိုင်ငံကိုအလွယ်တကူသွားရနိုင်ဖို့နဲ့နိုင်ငံရေးမှာသက်ဆိုင်သူအားလုံးလွတ်လွတ်လပ်လပ်ညှိနှိုင်းဆောင်ရွက်ခွင့်ပေးဖို့မြန်မာစစ်အာဏာပိုင်တွေကိုတိုက်တွန်းထားပါတယ်ခင်ဗျာ
။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနအတိုင်းအမြန်ဒဲရစ်ချိုလဲနဲ့ဌာနပေါင်းစုံကတာဝန်ရှိသူတွေပါဝင်တဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဟာအစ်တောင်အရှာနိုင်ငံတွေကိုလာရောက်ဖို့ရှိနေပြီးတော့မြန်မာနိုင်ငံအရေးအပါအဝင်ဒေတာရင်းတည်ငြိမ်ရင်းနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖို့ရှိနေပါတယ်။အတိုင်ပင်ကန်ဒဲရစ်ချိုလဲဦးဆောင်တဲ့အဖွဲ့ဟာအော်တိုဘာလ18ရက်နေ့ကနေ22ရက်နေ့အထိလာရောက်မှာဖြစ်ပြီးထိုင်းနိုင်ငံ၊စင်ကာပူနိုင်ငံ၊အင်ဒိုနီးရှားနိုင်ငံတွေကိုသွားရောက်မှာဖြစ်ပါတယ်။အတိုင်ပင်ကန်နဲ့ကိုယ်စားလှယ်အဖွဲ့ဟာအမေရိကန်နဲ့အာဆီယံပူးပေါင်းဆောင်ရွက်ရေးပုံမခိုင်မာလာဖို့ဒေတာရင်းကိစ္စရပ်တွေကိုနိကတ်စွာပူးပေါင်းဆောင်ရွက်နိုင်ဖို့စတာတွေကိုဆွေးနွေးကြမှာဖြစ်ကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။သူရခီးစဉ်အတွင်းမှာမြန်မာနိုင်ငံနဲ့ပတ်သက်လို့လဲအမေရိကန်အစိုးရရဲ့ရည်ရည်ချက်ကိုထပ်လောင်းပြသဖို့ရည်ရွယ်ထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ဖြစ်ပေါ်နေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေရပ်တန့်ဖို့ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့နဲ့ဒီမိုကရေစီပေါ်ဆောင်ရေးလမ်းကြောင်းကိုပြန်လည်ရောက်ရှိဖို့အတွက်အင်းဒီချင်းနိုင်ငံတွေအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အာဏာသိမ်းစစ်ကောင်စီကိုဝိုင်းဝန်းဖိအားပေးလှုံ့ဆော်သွားဖို့ကိုအရေးပေါ်တာဝန်တရအနေနဲ့လှုံ့ဆော်ကြဖို့ကိုလည်းအမေရိကန်ကိုယ်စားလှယ်အဖွဲ့ဟာသက်ဆိုင်ရာနိုင်ငံတာဝန်ရှိသူတွေနဲ့ဆွေးနွေးမှာဖြစ်တဲ့အကြောင်းထင်ရှားချက်မှာထုတ်ပြန်ထားပါတယ်။ဒါ့အပြင်အာဆီယံကချမှတ်ထားတဲ့မြန်မာနိုင်ငံဆိုင်ရာသဘောတူညီချက်၅ရပ်ကိုအကောင့်ထဲပေါ်နိုင်ဖို့ကိုလည်းဆွေးနွေးမှာပါ။ထိုင်းနိုင်ငံကိုရောက်တဲ့အခါမှာတော့ထိုင်းမြန်မာနယ်စပ်ကိုဖျက်ချပြီးလူသားချင်းစာနာမှုဆိုင်ရာအထောက်အပံ့တွေကိုပေးသွားဖို့ကိုလည်းထိုင်းနိုင်ငံတာဝန်ရှိသူတွေနဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့ကဆွေးနွေးမှာဖြစ်ပါတယ်။
မြန်မာအရေးပါဝင်နိုင်ငံကလူအခွင့်အရေးကိစ္စတွေမှာနှုတ်ဆက်နေတာဟာတာဝန်မကျင်ဘူးလို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။ကမ္ဘာပေါ်မှာလူအခွင့်အရေးချိုးဖောက်မှုပြဿနာတွေပေါ်ပေါက်နေတဲ့နိုင်ငံတွေအဖြစ်နဲ့လဲမြန်မာနိုင်ငံကိုထည့်သွင်းပြောဆိုခဲ့တာပါ
။ Treatment the Rohingya by the military hunting Burma
ရှင်ဂျန်ဒေသမှာဝီဂါတွေကိုအဓမ္မခိုင်းစေတာဖိနှိပ်တာမြန်မာနိုင်ငံမှာစစ်အာဏာပိုင်တွေကရိုဟင်ဂျာတွေအပေါ်ပြုမှုဆက်ဆံတာအီသီယိုးပီးယားနိုင်ငံမြောက်ပိုင်းမှာလူတွေအထိတ်တလန့်ဖြစ်အောင်အငတ်ဘေးနဲ့လိမ်မိုင်းဆန်ရအနိုင်ကျင်းမှုတွေအပါအဝင်ဖိနှိပ်မှုတွေအကြီးအကျယ်ဖြစ်ပွားနေပါတယ်လို့တောက်ချာနေကကနက်တိကတ်ပြည်နယ်တက္ကသိုလ်မိန်ကွန်းမှာသမ္မတဘိုင်ဒန်ထည့်သွင်းပြောဆိုသွားတာပါလူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ပွင့်ပွင့်လင်းလင်းထုတ်ဖော်ပြောဆိုကြရမှာဖြစ်ပြီးနှုတ်ဆက်နေမယ်ဆိုရင်လူအခွင့်အရေးချိုးဖောက်သူတွေနဲ့အလိုတူအလိုပါဖြစ်လိမ့်မယ်လို့လည်းပြောပါတယ်အာနာရှင်အုပ်စိုးမှုတွေဟာအမှန်တရားကိုဖျက်ဆီးရကစတင်နေဆိုတာကိုမေ့မထားကြဘူးလေတမရကပြောသွားပါတယ်သူအစိုးရရဲ့နိုင်ငံခြားရေးရာမူဝါဒမှာလူအခွင့်အရေးကိစ္စကိုအဓိကဦးစားပေးထည့်သွင်းထားကြောင်းလဲတမရဘိုင်ဒန်ကပြောဆိုသွားပါတယ်ခင်ဗျာ
ဒီရေအမေရိကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12133ညာပိုင်းဒိုမီတာ40 kHz 9413ညာပိုင်းဒိုမီတာ57 kHz 5859နဲ့ပိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့စနေနေ့မနက်ဖက်အစီအစဉ်တွေကိုကြည့်ရှုနာတော်တာဆင်နေရတာဖြစ်ပါတယ်အခုဆက်လက်ပြီးတော့သတင်းတွေကိုဆက်လက်တင်ပြပေးပါအောင်မယ်အာဖဂန်နစ္စတန်နိုင်ငံကန်ဒဟာမြို့ကရှီးယားမွတ်စလင်ဗလီတခုမှာပောက်ကွဲမှုကြောင့်လူ48ယောက်ထက်မနည်းသေဆုံးပြီးတော့80ကျော်ဒဏ်ရာရရှိကြောင်းတာလီဘန်တာဝန်ရှိသူတွေကပြောဆိုပါတယ်လူတွေနဲ့ပြင်းထန်နေတဲ့ဗလီဒဲမှာတောက်ကြနေကဝိပုစုတောင်းနေချိန်မှာပောက်ကွဲမှုအတွင်းတေချေဒဏ်ရာရသူတွေအများပြားရှိခဲ့တဲ့အကြောင်းတာလီဘန်အဖွဲ့ရဲ့ပြောဆိုဆိုခွင့်ရှိသူဘိုင်အယ်ကရာမီကVOA ကိုအတည်ပြုပြောဆိုခဲ့ပါတယ်တိုက်ခိုက်မှုအတွက်တာဝန်ရှိသူတွေကိုစုံစမ်းနေပြီးတော့တရားမျှတမှုရှိအောင်ကြိုးပမ်းဖို့လည်းပြောဆိုပါတယ်တိုက်ခိုက်မှုကြောင့်လူ48ယောက်ထက်မနည်းသေဆုံးပြီးအယောက်80လောက်ဒဏ်ရာရတယ်လို့လည်းကန်ဒဟာပြည်နယ်အခြေစိုက်တာလီဘန်ယဉ်ကျေးမှုသတင်းဌာနကအတည်ပြုပြောဆိုပါတယ်ပြီးခဲ့တဲ့တပတ်အကြာတုန်းကတောက်ကြနေတုန်းကလည်းကွန်တူမြို့မှာဗလီတလုံးဘုံးကွဲတိုက်ခိုက်ခဲ့တဲ့အတွက်လူပေါင်း50ကျော်သေဆုံးခဲ့ပါတယ်ဒါ ወ တော့အာဖဂန်အခြေစိုက် ISခူရာဆန်အဖွဲ့ကသူတို့လက်ချက်ဖြစ်တဲ့အကြောင်းကြေညာထားပါတယ်
။ Britain Conservative Party လွတ်တော်အမတ် David Ames ဟာနိုင်ငံအရှိတောင်ပိုင်းကသူ့မဲဆန္ဒနယ်မြေကိုတောက်ကြနေကရောက်ရှိနေစဉ်ခရစ်ယာန်ဖျားချောင်းတစ်ခုမှာဓာတ်နဲ့အချက်ပေါင်းများစွာအထိုးခံခဲ့ရပြီးသေဆုံးသွားပါတယ်။အသက်69နှစ်အရွယ်လွတ်တော်အမတ်သေဆုံးမှုအတွက် Britain ဝန်ကြီးချုပ်ကလည်းဝမ်းနည်းကြောင်းပြောဆိုခဲ့ပါတယ်
။ People are so shocked and saddened is above all he was one of the kindest nicest
စာဒေးဗစ်အမီဆုံးရှုံးသွားတဲ့အတွက်ကျွန်တော်တို့ယင်ထဲမှာဝမ်းနဲ့တုန်လှုပ်မှုတွေနဲ့ပြည့်နေနေပါတယ်လို့ဝင်းကြီးချုပ်ဘောရစ်ဂျွန်ဆင်ကပြောဆိုလိုက်တာပါနိုင်ငံရေးလောကမှာသူဟာကျင်းသာသနာတတ်ဆုံးယင်ကျေးတိမ်မွေးသူတစ်ယောက်ဖြစ်ကြောင်းလဲဝင်းကြီးချုပ်ကပြောပါတယ်ရဲတပ်ဖွဲ့ကတော့အဲ့ဒီလူသတ်မှုမှာတန်တရားရှိတဲ့အသက်25နှစ်အရွယ်လူတစ်ယောက်ကိုဖမ်းဆီးထားတယ်လို့ပြောပါတယ်။တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးနောက်ထပ်တခြားလူတွေကိုစုံစမ်းရှာဖွေတာမျိုးမလုပ်ကြောင်းနဲ့အများသူငါတွေအတွက်အထိတ်တလန့်ဖြစ်ရလောက်တဲ့အခြေအနေမှာမရှိဘူးလို့ယုံကြည်ကြောင်းဒေသခံရဲတပ်ဖွဲ့ကပြောပါတယ်။ကွယ်လွန်သူ MS ဟာ1983ခုနှစ်ကတည်းကပါလီမန်အမတ်အဖြစ်ရွေးကောက်ခံခဲ့ရသူဖြစ်ပြီးအိမ်ထောင်ရှင်တဦးဖြစ်ကသားသမီး9ယောက်ရှိပါတယ်ခင်ဗျာ
။အချမ်းပဲတိုက်ခိုက်မှုကြောင့်ပြည်တွင်းစစ်ဖြစ်ရတာမျိုးကိုအပြစ်ခံမှာမဟုတ်ဘူးလို့လေဘနွန်စစ်သွေးကြောအုပ်စုတစ်ခုဖြစ်တဲ့ Hezbollah အဖွဲ့ကတောင်းကြနေမှာပြောကြားလိုက်ပါတယ်။ဘေရွတ်မြို့တော်ကဂျာတာပရင်းနေဆန္ဒပြပွဲမှာတနားသမားတွေလက်ချက်နဲ့တင်ဆောင်ခဲ့သူတွေကအဖွဲ့ဝင်3ဦးရဲ့ဇာပနာအခမ်းအနားမှာ Hezbollah ခေါင်းဆောင်ကပြောကြားခဲ့တာဖြစ်တဲ့ကြောင်း Radar သတင်းဌာနကဖော်ပြခဲ့ပါတယ်။ပြီးခဲ့တဲ့နေ့တည်းကလူနေရာကျော်တင်ဆောင်ခဲ့တဲ့ဘေရွတ်မြို့တော်စစ်ကမ်းပောက်ကွဲမှုကိုစစ်ဆေးခဲ့တဲ့တရားသူကြီးပေါ်ကောက်ွက်ဆန္ဒပြပွဲမှာတနတ်သမားတချို့ကပြစ်ခတ်ခဲ့တဲ့အတွက် Hezbollah 3ဦးပါဝင်9ဦးသေဆုံးခဲ့တာဖြစ်ပါတယ
်။စနေနေ့မင်္ဂလာခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံမိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြပေးခဲ့ကြတာပါ။အခုတော့သတင်းတော်တွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါရမယ်။ပထမဆုံးတော့မြန်မာစစ်ကောင်စီကိုထိပ်သီးအစည်းအဝေးမဖိတ်ဖို့အတွက်ဆုံးဖြတ်တဲ့အာဆီယံရဲ့ရည်ချက်ပေါ်မှာအကဲခတ်တွေရဲ့အမြင်ကိုတင်ပြပေးမှာပါ။ဒီလာထဲမှာကျင်းပမယ့်အာဆီယံထိပ်သီးအစည်းအဝေးမှာမြန်မာစစ်ကောင်စီကိုတက်ခွင့်မပေးဖို့အတွက်ဆုံးဖြတ်လိုက်တာဟာမြန်မာရင်းနဲ့ပတ်သက်လို့အာဆီယံကနေအလေးနဲ့ထားတာကိုပြသရရောက်တယ်လို့အကဲခတ်တချို့ကသုံးသပ်ပါတယ်။စစ်ကောင်စီနဲ့ဆက်နွယ်နေသူတွေကိုအာဆီယံထိပ်သီးအစည်းအဝေးမှာတက်ခွင့်မပေးဖို့တောက်ချန်နေကအာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့အရေးပေါ်အစည်းအဝေးမှာအဆိုပြုခဲ့တယ်လို့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးကလည်းအစည်းအဝေးအပြီး Twitter လူမှုကွန်ရက်မှာဖော်ပြပါတယ်။အစင်လာအဖြစ်တခြားနိုင်ငံရဲ့ပြည်တွင်းရေးကိုဝင်မဆွဲရဆိုရက်မူကျင့်သုံးနေရှိတဲ့အာဆီယံအသင်းတွေနဲ့မြန်မာရေးမှာအခုလိုဘာကြောင့်လှုပ်လာတာပါလဲ။စင်ကာပူအခြေစိုက်အရှေ့တောင်အာရှလေးလာရေးဌာနကအာဆီယံရေးရာကျွမ်းကျင်သူမတ်မိုးသူစာကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတဲ့အခါမှာတော့သူသုံးသပ်ချက်ကိုအခုလိုစပြောပါတယ်။
အင်ဒိုနီးရှားဘက်ကအစိုးပြုထားချက်ကို Twitter မှာဖော်ပြတဲ့အနေအထားကိုပဲကြည့်ပြီးတော့သုံးသပ်ရမယ်ဆိုလို့ရှိရင်တော့စစ်ကောင်ဆောင်များကိုအာဆီယံထိပ်သီးအစည်းအဝေးမှာမြန်မာထိုင်ကုန်မှာဝင်ရောက်ထိုင်ခြင်းကိုလက်မခံနိုင်တဲ့သဘောဆောင်ပါတယ်မြန်မာနိုင်ငံကအာဆီယံနိုင်ငံအဖွဲ့ဝင်ဖြစ်နေတယ်ဆိုတဲ့အခါမှာလည်းခုလက်တလောကတော့အာဆီယံပဒိညင်စာတမ်းမှာကဒီလိုအဖွဲ့ဝင်နိုင်ငံတနိုင်ငံကိုမြည်သို့မြည်ပုံအနေအထားမှာsuspend လုပ်မယ်ဟဲ့လားဆိုင်ငံမယ်ထိပ်သီးအစည်းအဝေးတွေကိုဖိတ်ကြားခြင်းမပြုဘူးနောက်ပြီးတော့မှအာဆီယံအတိုင်းအဝိုင်းရဲ့ဒီလိုအဝန်အဝိုင်းတွေမှာပယ်မယ်ဆိုတဲ့အနေအထားမျိုးဆုံးဖြတ်ချက်မျိုးတွေကမရှိသေးဘူးဆိုတဲ့အခါမှာတော့ဒါဟာအာဆီယံအဖွဲ့ဝင်နိုင်ငံတွေအကြတူညီစန္ဒကိုညှိနှိုင်းဆွေးနွေးပြီးတော့မှပေါ်လာတဲ့အနေအထားတရားလိုတော့သုံးသပ်မိပါတယ်
ဟုတ်ကဲ့အဲ့တော့အခုလိုနေထားမှာဒီနိုင်ငံကြီးရခန့်အပ်တာမဟုတ်တဲ့ရပြီဆိုလို့ရှိရင်ဘလို့အနေထားမျိုးနဲ့တက်ခွေရမယ်ထင်တယ
်ဟိုနိုင်ငံကြီးရခန့်အပ်ထားခြင်းမဟုတ်တဲ့ပုံကိုဆိုတဲ့အခါကြတော့ civil servant လို့ခေါ်တဲ့အစိုးရဝန်ထမ်းအဆင့်ကိုပဲမြန်မာနိုင်ငံကိုကိုစားပြုတဲ့ပုံကိုအနေနဲ့လက်ခံမယ်ဆိုတဲ့သဘောအများရန်အတွင်းဝင်အဆင့်မဟုတ်လို့ရှိရင်လည်းညွှန်ကြားမှုချုပ်အဆင့်ပေါ့ဒါတွေကတော့ဟိုမြန်မာနိုင်ငံရဲ့ဟိုအစိုးရဝန်တန်းအဆင့်နေမှာအဆင့်အမြင့်ဆုံးနေဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့လက်ရှိဒီမြန်မာအစတဲ့ကိုတည်ရှိမှုဆိုရင်ရောအခုရလာတဲ့ဆုံးဖြတ်ချက်ကဘယ်လိုမျိုးတည်အောင်ရှိနေလဲ
အခုအနေထားဒီမြန်မာနိုင်ငံမှာ February လ3ရက်နေ့နောက်ပိုင်းဖြစ်ပေါ်ခဲ့တဲ့အခြေအနေတွေအားလုံးကိုအာဆီယံအနေနဲ့တကယ်ကိုအရေးတကြီးအနေနဲ့အလေးထားတဲ့စိတ်ပူတဲ့နောက်ပြီးတော့မှမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းကိုပြန်ရောက်ဖို့အတွက်ကိုလည်းအာဆီယံအနေနဲ့ဝင်ရောက်တက်မှတ်ပေးနိုင်တဲ့အခမ်းကဏ္ဍကိုလည်းအာဆီယံအဖွဲ့ဝင်နေနိုင်ငံတွေအနေနဲ့အလေးထားတယ်ဆိုတဲ့သဘောတော်ဆောင်ပါလေသူ့ရဲ့ဒီ5 point consensus ဒီသဘောတူညီချက်၅ချက်ကိုတစိုက်မမဆက်ပြီးတော့ဖော်ဆောင်သွားဖို့စိတ်ဆန္ဒဆက်ပြီးတော့ပြင်ပြတယ်ဒါကိုအကောင့်ထဲဖော်သွားဖို့ကိုလည်းအာဆီယံအဝန်အဝိုင်းတရားလုံးအနေနဲ့အရေးကြီးတယ်အလေးထားတယ်ဆိုတဲ့သဘောတက်ရောက်ပါတယ်ဒီမှာလည်းအလေးထားတယ်ဆိုတဲ့အခါမှာတချို့သောအာဆီယံအဖွဲ့ဝင်နိုင်ငံတွေကဒီကိစ္စကိုပို့ပြီးတော့မှအရေးတူအလေးထားစိတ်ဝင်စားနဲ့ဥဆောင်ဆွေးနွေးနေကြတာတွေလည်းဖြစ်ပါတယ်အများ သဘောတူနိုင်မဲ့အနေအထားတစ်ခုကိုဒါညှိနှိုင်းရတာပေါ့နော်အဲ့ဒီခါမှာကျတော့လေဟိုဖွဲ့ဝင်နိုင်ငံတနိုင်ငံအနေနဲ့ဟိုမိမိတို့ရန်လုံးပြလိုချင်တဲ့ရလတ်ဖြစ်ချင်မှဖြစ်မယ်သို့တော်လေဒီအာဆီယံနိုင်ငံတွေကြားမှာအလုံးကနေပြီးတော့မှလက်ခံနိုင်မဲ့အနေအထားတစ်ခုကိုဥတည်ပြီးတော့ဆွေးနွေးခဲ့တဲ့သဘောဆောက်ပါတယ
်ဟုတ်ကဲ့အဲ့တော့လက်ရှိအချိန်မှာနိုင်ငံရေးအခြေအနေကိုကျော်လွှားနိုင်ဖို့အတွက်ပေါ့နော်အထောက်အကူပြုနိုင်မယ်လို့ပေါ့သုံးသပ်လို့ရနေ
တာ။ဒီတိုင်းဆိုလို့ရှိရင်တော့မြန်မာနိုင်ငံကိုကိုစားပြုတက်ရောက်မယ်ပုံကိုဒီထိပ်သီးအစည်းအဝေးပွဲမှာဟိုဒန်းသူညီသူဆွေးနွေးတာထက်စားလို့ရှိရင်မြန်မာနိုင်ငံကိုကိုစားပြုတယ်ဆိုတော့အနေအထားတစ်ခုရှိမယ်။နောက်တစ်ခုကတော့အာဆီယံအဖွဲ့ဝင်နိုင်ငံတွေကမြန်မာအရေးနဲ့ပတ်သက်ပြီးတော့မှသူတို့ရဲ့အမြင်သဘောထားတွေကိုပွင့်ပွင့်လင်းလင်းဆွေးနွေးမယ်တင်ပြမယ်မေးမြန်းမယ် accountability ပေါ့နော်တာဝန်ယူမှုတွေတောင်းဆိုမယ်ဆိုတော့အနေထားမှာလဲဒါမြန်မာနိုင်ငံကိုကိုယ်စားပြုတဲ့ပုံကိုကနေပြီးတော့မှဒါဒိုင်ခံပေါ့နော်ကြားနာရမယ်ဖြည့်ရှင်းချက်တွေတော့ပေးရလိမ့်မယ်ပေါ့နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်မမိုးတူပါခင
်ကိုဝင်းမြင်းတင်ပြပေးခဲ့တာပါအခုတော့မြန်မာအရေးကုလသမဂ္ဂကော်မတီတွေမှာတာမကြီးဦးကျော်မိုးထွန်းရဲ့တင်ပြချက်ကိုပြောပြပေးပါရစေမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းလူခွင့်ရချိုးဖောက်မှုတွေဟာလူသားလူပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုမြောက်နိုင်တဲ့အတွက်နိုင်ငံတကာအတိုင်းဝိုင်းကနေအရေးယူဆောင်ရွက်ပေးဖို့ကုလသမဂ္ဂဆိုင်ရာမြန်မာအတမတ်ကြီးဦးကျော်မိုးထွန်းကတိုက်တွန်းလိုက်ပါတယ်။86ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံရဲ့ဆက်ထမကော်မတီမှာတောက်ကြံနေကလူသားလူပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်တဲ့ခေါင်းစဉ်တွေအောက်မှာဆွေးနွေးတဲ့အခါမှာမြန်မာနိုင်ငံကအခြေအနေကိုလည်းထည့်သွင်းပြောဆိုလိုက်တာဖြစ်ပါတယ်။ကုလသမဂ္ဂကအဓိကကောမဒီတွေမှာမြန်မာအရေးတင်ပြချက်တွေနဲ့ပတ်သက်လို့တန်မကြီးဦးကျော်မုံထွန်း VOA ကိုရှင်းပြထားတာတွေကိုတင်ပြပေးပါမယ်။နိုင်ငံတကာလုံခြုံရေးနဲ့လက်နက်ဖြတ်သိမ်းရေးဆိုင်ရာကိစ္စတွေမှာတာဝန်ရှိတဲ့ကုလသမဂ္ဂအထွေထွေညီလာခံရဲ့ပထမကောမဒီ၊ဗန္ဓာရေးစီးပွားရေးဆိုင်ရာဒုတိယကောမဒီ၊လူခွင့်ရေးလူသားချင်းစာနာမှုနဲ့လူမှုရေးဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်တဲ့တတိယကော်မတီနဲ့နိုင်ငံတကာဥပဒေရေးရာကိစ္စတွေကိုကင်တွယ်ရတဲ့ဆက်ထမကော်မတီတွေမှာဒီတစ်ပတ်ထဲတာမန်ကြီးဦးကျော်မွထွန်းကမြန်မာနိုင်ငံရဲ့နောက်ဆုံးအခြေအနေတွေကိုတင်ပြခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့နိုင်ငံရေးစီးပွားရေးလူခွင့်ရေးပြဿနာတွေကိုနိုင်ငံတကာအတိုင်းအဝန်းကနေဖြေရှင်းပေးဖို့အတွက်အဓိကတိုက်တွန်းခဲ့တယ်လို့လည်းတာမန်ကြီးက VOA ကိုပြောပါတယ်။
ကျွန်တော်အနေနဲ့တော့ပေါ့နော်ဒီမြန်မာနိုင်ငံကိုစားပြုပြီးတော့ပထမကော်မတီဒုတိယကော်မတီတတိယကော်မတီဆက်ထမကော်မတီတွေမှာတော့ဟိုကျွန်တော်မိန့်ခွန်းနေတော့အတီးတီးတော့ပြောကြားပြီးပါတယ်ခင်ဗျအထူးသဖြင့်ဒီကျွန်တော်တတိယကော်မတီမှာဆိုရင်တော့လူခွင့်ချိုးဖောက်မှုတွေပေါ့နော်စစ်ကောင်စီအနေနဲ့အဲလူခွင့်ချိုးဖောက်မှုတွေရှိတဲ့ဥစ္စာတွေပေါ့နော်အခုဒီဖေဖော်ဝါရီလ၁ရက်နေ့နောက်ပိုင်းတာမကပါဘူးနော်ဟိုအရင်တုန်းကရှိခဲ့တဲ့ဥစ္စာတွေလည်းထောက်ပြပြီးတော့အဲကျွန်တော်ပြောကြတဲ့ဥစ္စာလေးလည်းရှိပါတယ
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေပါဝင်စစ်တပ်ကကြီးလေးတဲ့လူခွင့်ချိုးဖောက်မှုတွေကျူးလွန်နေတယ်လို့လည်းတာမတ်ကြီးကကော်မတီကိုတင်ပြခဲ့တာပါတောက်ကြံလေးကဆက်ထမကော်မတီမှာဆိုရင်လဲမြန်မာနိုင်ငံကလူခွင့်ချိုးဖောက်မှုတွေဟာလူသားလူပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုမြောက်နိုင်တာကြောင့်နိုင်ငံတကာကနေဖြေရှင်းပေးဖို့တင်ပြခဲ့တယ်လို့တာမတ်ကြီးက VOA ကိုပြောပါတယ်
အဓိကတော့ဒီ crimes against humanity နဲ့ပတ်သက်ပြီးတော့နိုင်ငံတကာ convention တရက်ထွက်ဖို့အတွက်ပေါ့နော်ဒီကုလသမဂ္ဂမှာဆွေးနွေးညှိနှိုင်းတာတွေရှိပါတယ်အဲ့ဒီဥစ္စာနဲ့ပတ်သက်ပြီးတော့ကျွန်တော်ဒီနေ့ agenda လေးရှိတော့အဲ့အောက်မှာပဲ crimes against humanity နဲ့ပတ်သက်ပြီးတော့လူခွင့်မတရားချိုးဖောက်မှုတွေမြန်မာနိုင်ငံမှာစစ်တပ်ကကျူးလွန်နေတဲ့ဥစ္စာတွေထောက်ပြပြီးတော့ပေါ့နော်ဒီလိုအခြေအနေတွေတေကြောင်းအထူးသဖြင့်မြန်မာနိုင်ငံလိုမျိုးနိုင်ငံတွေအနေနဲ့ဒီလိုမျိုး convention တခုရှိတည်နေပြီဆိုတဲ့ဥစ္စာလေးကိုလည်းအဲထောက်ပြပြီးတော့ပြောကြားဖြစ်ခဲ့ပါတယ်ခင်ဗျာ။နောက်ပြီးတော့ကျွန်တော်တို့ဒီပထမ committee ဆိုရင်လက်နက်ဖြတ်သိမ်းရေးပေါ့နော်။အဲ့ဒီမှာဆိုရင်လည်းပေါ့နော်။အထူးသဖြင့်ဒီ conventional weapons နဲ့ပတ်သက်ပြီးတော့ဆွေးနွေးတဲ့အခါဒီမှာလည်းပေါ့နော်။ဒီလက်နက်ရောင်းချမှုတွေမလုပ်ဖို့ပေါ့နော်။စစ်တပ်ကိုလက်နက်ရောင်းချမှုတွေမလုပ်ဖို့ဆိုတဲ့ဥစ္စာမျိုးတွေထပ်လောင်းပြီးတော့လည်းကျွန်တော်မြစ်တိုင်ရက်ခံခဲ့တယ်ပေါ့နော်။ဒီဘက်ဒုတိယ committee ကတော့စီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုဆိုင်ရာကိစ္စရပ်တွေဆွေးနွေးတဲ့ committee ပါ။အဲ့ဒီ committee မှာလည်းပေါ့မြန်မာနိုင်ငံရဲ့ဒီစီးပွားရေးအခြေအနေလေးတွေနောက်အခုဆိုရင်ဖေဖော်ဝါရီလ၁ရက်နောက်ပိုင်းမှာဒီစစ်တပ်ကဆောင်ရွက်မှုတွေကြောင့်ပေါ့နော်စီးပွားရေးဆုတ်ယုတ်လာတဲ့ဥစ္စာပြောပြပါတယ်
ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းဟာ မြန်မာနိုင်ငံမှာဖေဖော်ဝါရီ၁ရက်နေ့စစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်ခဲ့တဲ့အတွက်စစ်ကောင်စီကနိုင်ငံတော်တစ္ဆာပေါက်ဖြစ်နေဆွဆွဲပြီးရာဟုကနေဖယ်ရှားလိုက်ကြောင်းကြေညာထားတာဖြစ်ပါတယ်။ဦးကျော်မိုးထွန်းရဲ့နေရာကိုလည်းအစားထိုးခန့်အပ်ဖို့အတွက်စီစဉ်နေတာကြောင့်ကုလသမဂ္ဂကိုယ်စားလှယ်နေရာကိုစစ်စစ်ရွေးချယ်ရတဲ့ Credential Committee ကအဆုံးဖြတ်ပေးရဖို့ရှိနေပါတယ်။အခုတော့ဒေါန်ဆန်းစုကြည်ရဲ့အမှုနောက်ဆုံးအခြေအနေကိုတင်ပြပေးပါမယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ပေါ်မှာဆွဲဆိုထားတဲ့အဂတိလိုက်စားမှု၄မှုကိုတောက်ကြနေနေပြည်တော်အထူးတရားရုံးမှာကြားနာခဲ့ရမှာ၃မှုကိုပဲစစ်ဆေးကြားနာနိုင်ခဲ့ပါတယ်။စစ်ကောင်စီဘက်ကအဓိကတက်တွေခေါ်ထားတဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းရဲ့ဇနီးတက်တွေလာမထွက်တဲ့အတွက်ဒီမှုကိုမစစ်နိုင်ဘူးလို့ရှေ့နေကြီးဦးချီဝင်းက VOA ကိုပြောပါတယ်။တောက်ကြနေတရားရုံးချင်းအခြေအနေရန်ကုန်ကလာတဲ့သတင်းကိုတော့မတ်ခင်ယူထွေးကပြောပြပေးမှာပါ။
အဂရင်းလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့ဒေါ်ဆန်းစုကြည်ကိုဆွဲဆိုထားတဲ့အမှု၅မှုတွေကအမှု၄ခုကိုနေပြည်တော်တည်ထောင်တရားရုံးမှာတောက်ကြနေကတတိယအကြိမ်ကြားနာပါဗျ။အမှု၄ခုမှာ၃မှုကိုပဲစစ်ဆေးနိုင်ခဲ့တယ်လို့ဒေါ်ဆန်းစုကြည်ရဲ့ရှင်းလင်းကပြောပါတယ်။ရခိုင်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းပေးတဲ့ရွှေနဲ့ဒေါ်လာငွေတွေယူတဲ့ဆိုတဲ့အမှုအတွက်တရားလိုပြတက်တေတယောက်မလာတဲ့အတွက်အမှုမစစ်ဖြစ်တာပါ။တောက်ကြနေကြားနာပွဲမှာထွက်ဆိုဖို့အတွက်ခေါ်ထားတဲ့တက်တေ၂ယောက်ကတော့အဂတိလိုက်စားမှုစုံစမ်းရေးကော်မရှင်စုံစမ်းစစ်ဆေးရေးမှုနဲ့ဝန်ကြီးချုပ်ဟာဦးဖြိုးမင်းသိန်းရဲ့ဇနီးဒေါက်ခင်မိမိကျွဲဖြစ်တယ်လို့ရှင်းနေကြီးဦးကြည်ဝင်းကဗီဒီယိုကိုပြောပါတယ်
။ဒီနေ့အမှုကိစ္စကတော့ဖြိုးမင်းသိန်းကတော့ဟိုတက်တည်မလာတော့မဖြစ်ဖြစ်ဘူးပေါ့ဖြိုးမင်းသိန်းမိမတက်တည်ဖြစ်ခလာခင်မိမိကျွဲလာပါလားမသိဘူးအဲ့ဒါမလာဘူးလေမလာတော့အဲ့ဖြိုးမင်းသိန်းကမဆက်ရအောင်ပေါ့ဆဲဟိုညအရင်ဘက်ကစစ်ထားတာကိုကျွန်တော်မျိုးကိပြေးကြတာပေါ့ဒီလိုပေါ့ဦးရထက်ကဟိုဘက်ကစစ်ထားတာကြာနေတော့အဲ့ဒါကိုကျွန်တော်ပြောပြကြတာပေါ့ကျွန်တော်မိကုန်းတော့ကဟိုဟိုဘက်ကသူ့ဘေးစလူပါပဲအဲ့ဒါမှာမိကုန်းနဲ့မှာတော့ဒီဘက်ကမိကုန်းနေဟိုဘက်ကကန့်ကွက်ထားလို့ပါလို့ရှိတယ်။ကြာကြည့်လားအမိမချမ်းတယ်ဘယ်ဘက်ချမ်းမပင်ရချမ်း
။ဦးဖြိုးမင်းသိန်းထံကတစိုးလက်ဆောင်အဖြစ်အမေရိကန်ဒေါ်လာ6သိန်းနဲ့အကယ်ဒမီအခောက်ရွှေ9ပိတ်တာကို3ချိန်ခွဲယူခဲ့တယ်ဆိုရဲဆဆွဲချက်နဲ့ပတ်သက်ပြီးဦးဖြိုးမင်းသိန်းရဲ့ဇနီးဒေါခင်မိမိကျွဲကိုစစ်ဆေးမေးမြန်းဖို့တရားလိုစစ်ကောင်စီဘက်ကအဓိကတက်တဲ့အဖြစ်ခေါ်ယူထားတာဖြစ်ပါတယ်။လက်ရှိကြားနာစစ်ဆေးနေတဲ့အာဂလိလိုက်စားမှုအမှု၄မှုမှာဒေါ်ဆန်းစုကြည်တဦးရဲကိုတည်တံ့ဆွဲဆိုထားတာ၂မှု၊နေပြည်တော်မြို့တော်ဝင်ဒေါက်တာမျိုးအောင်ဒုတိယမြို့တော်ဝင်ဦးရဲမင်းဦးတို့နဲ့ပူးတဲ့တမှုနေပြည်တော်စီမံတရားရေးကော်မတီအဖွဲ့ဝင်ဦးမင်းသူဒေါက်တာမျိုးအောင်တို့နဲ့ပူးတဲ့တမှုတရားဆွဲဆိုခံထားရတာဖြစ်ပါတယ်။ပြီးခဲ့တဲ့ရုံးချိန်တွေတုန်းကစစ်မေးခဲ့တာတွေအရာအာဂရိလိုက်စားမှုစွဲချက်တွေမှာတက်တည်ခိုင်ခိုင်လုံလုံတင်ပြနိုင်တာမရှိဘဲတရားဆွဲထားတယ်ဆိုတာပေါ်လွင်နေတယ်လို့ဒေါန်ဆန်းစုကြည်ရဲ့ရှင်းလင်းတွေကပြောပါတယ်။ဒီကနေ့တရားခွင်မှာတော့အာဂရိလိုက်စားမှုစွဲချက်တွေနဲ့ပတ်သက်လို့နောက်ထပ်စစ်ဆေးသိမ်းဆည်းရမိတဲ့တက်တည်တွေထပ်တင်ခဲ့တာမျိုးမရှိသေးဘူးလို့ရှင်းလင်းတွေကပြောပါတယ်။ရုံးကျင်းတွေကိုအပတ်စဉ်ခေါ်ယူစစ်ဆေးမဲ့အစားတပတ်ခြားတစ်ခါစစ်ပေးဖို့ဒေါ်ဆန်းစုကြည်ကတရားရုံးကိုတင်ပြထားတာနဲ့ပတ်သက်ပြီးတော့လက်ခံမခံတရားရုံးကတောက်ကြနေကအမိန့်မချခဲ့ဘူးလို့လည်းရှင်းနေကြီးဦးကြည်ဝင်းကပြောပါတယ
်။အဲ့လောက်တရားကြီးကအမိန့်ချတဲ့အခါကျတော့ तू ကဒီတက်ပြီးကြရတဲ့အမှု၄ခုအမှု၄ခုအမှုနံပါတ်၁၀ဆိုမြေဘုံ၄ငါးတော့အမှု၄ခုကတမှုတမှုတက်ပြီးက၅ရောက်ကျောင်းတော်ရှိတဲ့ခါကျတော့အသက်80လောက်ရှိတယ်တဲ့။အဲ80လောက်ရှိတော့ဒါတော့ဒီတိုင်းအခုလိုစစ်နေတာတော့မှတော်တော်ဆန္ဒရှိလာတော့ကြာတော့တယ်။အခုလိုဒီလိုတောင်းဆိုတာကတော့သူကမပေးဘူးလက်မပေးတဲ့ပုံပြင်းတယ်လို့ချိန်ပြီးမယ်တဲ့
။အဂတိလိုက်စားမှုတွေကိုစစ်ဆေးဖို့နောက်ထပ်ရုံးချင်းကိုအောက်တိုဘာလ22ရက်နေ့သတ်မှတ်ထားပါတယ်။ဒေါ်ဆန်းစုကြည်အပေါ်ရန်ကုန်မှာတရားစွဲဆိုထားတဲ့အဂတိလိုက်စားမှုအမှုတစ်ခုကိုနေပြည်တော်ကိုပြောင်းရွှေ့စစ်ဆေးဖို့တရားလွတ်တော်ချုပ်ကခွင့်ပြုထားပေမဲ့နေပြည်တော်တည်ထောင်တရားရုံးမှာဘယ်တော့စတင်စစ်ဆေးမယ်ဆိုတဲ့ရက်ကိုလည်းမသိရသေးပါဘူး။စတင်စစ်ဆေးမယ်ရုံချင်းရက်ကိုလာမယ့်သတင်းပတ်တွေမှသာသိရနိုင်မယ်လို့ရှင်းတွေကပြောပါရယ်။အခုလိုအမှုတွေရင်ဆိုင်နေရတဲ့ဒေါန်ဆန်းစုကြည်ရဲ့အမှုတွေကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်းနေတချို့ရဲ့ပြောကြားချက်တွေဟာနိုင်ငံတော်တည်ငြိမ်အေးချမ်းရေးကိုထိခိုက်စေတယ်လို့ဆိုပြီးအမှုနဲ့ပတ်သက်တာတစုံတရာမပြောရလို့စစ်ကောင်စီကပုံမှန်144သုံးပြီးရှင်းဒီတချို့ကိုအမိတ်ထုတ်ပြန်တားမြစ်ထားပါရရှင
်မခင်ဖြူထွေးပါရှင်အခုတော့ကိုဗစ် -19 မှုတွေကြောင့်ချင်းပြည်နယ်ဟာခါမှာသွာလာလှုပ်ရှားမှုတွေကန့်သက်ထားတဲ့အကြောင်းတင်ပြပေးပါရစီချင်းပြည်နယ်မြို့တော်ဟာခါမှာကိုဗစ် -19 ကာယောဂါကူးစက်သူတွေရော့မသွားသေးတဲ့အတွက်ဘာသာပေါင်းစုံဘာသာရေးခေါင်းဆောင်တွေကအသွာလာတွေကိုတားမြစ်ပြီးတော့ကူးစက်မှုကိုထိန်းချုပ်နိုင်ဖို့အတွက်ကြိုးစားနေကြပါတယ်ကိုဗစ်တည်ပြုလူနာတွေအတွက်လည်းကုသရေးစင်တာတွေဖွင့်ပြီးတော့ကုသပေးနေတာပါဒီကြောင်ရန်ကုန်ကလာတဲ့တရင်ကိုတော့ကိုကျော်ကျော်သိန်းကပြောပြပေးမှာပါ
ကိုဗစ်တရီးယားလိုင်းမှာရန်ကုန်မြို့နဲ့တခြားမြို့တွေကကူးစက်သူအရေအတွက်တိတိတတ်တာရောကြသွားပြီမဲ့ဟာခါမြို့မှာတော့ဩဂုတ်လကိုမိုင်းကနေအောက်တိုဘာလပထမပတ်အထိကိုဗစ်အတည်ပြုလူနာရေအတွက်ဟာတရက်ကိုအယောက်20ထက်မနည်းရှိနေစေပါဒါကြောင့်လဲဒေသခံဘာသာရေးကောင်ဆောင်တွေကထိန်းချုပ်နိုင်ဖို့ကြိုးစားပြီးအောက်တိုဘာလ15ရက်တောက်ကြနေ့ကစလို့မနေ့9ရက်နေ့ကနေမွန်းတဲ့7ရက်အထိဒေသခံတွေအသွားအလာမလုပ်ကြဘူးတိုက်တွန်းတားမြစ်လိုက်ပါတယ်ကျမရဲ့တာဝန်ရှိသူတွေကမဟုတ်ပဲအခုလိုအသွာလာကန့်သက်ရတဲ့အခြေအနေနဲ့ပတ်သက်လို့ဟာခါမျိုးလူလူကျမရဲ့ဆောင်ရှောက်မှုကော်မတီကတာဝန်ရှိသူဆရာတော်တစ်ပါးကအခုလိုပြောပါတယ
်အခြေအနေပြန်တောင်းတက်တဲ့အခါမှာကြာတော့ကျွန်တော်ဟိုဘာဘောဒီအခုလက်ရှိအထိကျွန်တော်စစ်ထားတဲ့ 100% မှာဘာဘောလူတရားတွေမှာ20ဝန်းကျင်ကအခု positive ဖြစ်နေတော့မယ်ဂိုင်းပေါင်းဆုံးဒီဘဘဒီတရောများအဖွဲ့အနေနဲ့ကျွန်တော်ဥဆောင်တဲ့ခါမှာကကြမလာပဲနဲ့တော့ flat ဖြစ်နေတယ်ပုံမှန်ဖြစ်နေတယ်ပေါ့နော်စလုံးလုံးပေါ့ဆိုတော့လူနာလည်းပဲဘဘဒီလူနာ positive ဖြစ်တဲ့နှောင်းအားလည်းမကြဘူးဒီတိုင်းကျွန်တော်စစ်သွားမယ်ကျွန်တော်မဖြစ်နိုင်တော့ဘူးအခုတစ်ပြည့်ကျွန်တော်အခုမှလည်းပဲစစ်သေးချောင်းအနေနဲ့ကျွန်တော်ဒီမှာရောက်လာတဲ့လူဒီဒီမှာလည်းပဲတကုံမြတ်မြတ်ကျွန်တော်တွေ့ရတယ်ပေါ့နော်ဒါဒီကျွန်တော်ပြန်တောင်းတက်တဲ့ခါမှာကျွန်တော်ဘာပြောပြောဒီအော်တိုဘာလာကျွန်မရဲ့ကနေ31ရက်ကျတော့လော့ကဒေါင်းဆက်မဖြစ်မယ်ဆိုလို့ကျွန်တော်အခုလိုမျိုးလော့ကဒေါင်းပေါ့နော်ကျွန်တော်ဆက်ရချင်းဖြစ်တယ်အဓိကတော့နောက်ပြီးတော့လော့ကဒေါင်းလည်းကျွာပေါ်ဒီလော့ကဒေါင်းကိုကျွန်တော်ဟိုဘာဆက်ပတ်တော့ကျွန်တော်ချပူးတယ်ဒါပေမဲ့အဲ့ဒီလော့ကဒေါင်းဆိုတာကတော့အခုလိုမျိုးဒီလင်းကျက်ကျက်လော့ကဒေါင်းတော့မဟုတ်ဘူးခင်ဗျဒါပေမဲ့ဒီတစ်ခေါက်ကျတော့ကျွန်တော်ဒီမိသားစုတစ်စုမှတောင်မှအပြင်ထွက်ခွင့်အပြင်ထွက်ကပ်ပြန်ကျွန်တော်ထုတ်ပေးပြီးတော့ကျွန်တော်မိသားစုတစ်စုမှာတက်ကပ်ပေးကျွန်တော်ပေးတယ်။ပြီးရင်ရာဂွန်းဈေးရေမြို့မဈေးရေနောက်ပြီးတော့စိုင်ကြောင်းတဲ့စိုင်ဒီ3စိုင်ဒီ3မြို့ရေနောက်ပြီးတော့ဈေးစိုင်နဲ့ဈေးခန်းပေါ့။ဒါကလွယ်လို့ကျွန်တော်တခြားစိုင်တွေတော့ဆုံးဆုံးမပြူပါဘူးခင်ဗျာ
။အခုလိုမျိုးဘာသာရေးကောင်းဆောင်တွေကအပြစ်မထွက်ရအောင်တိုက်တွန်းတားမြစ်ထားသလိုကုသရေးစင်တာနှစ်ခုကိုလည်းဖွင့်ထားပါတယ်။ဟာခါမြို့ပေါ်မှာဇူလင်လကစားလို့အော်တိုဘာလာအထိစုစုပေါင်းအတည်ပြုလူနာ4000ကျော်ရှိပါတယ်။ကူးဆက်သူတွေကိုဟာခါပြည်သူစေယုံဒိုင်းရင်စေယုံဟာခါတက္ကသူတို့မှာထားဖို့သက်ဆိုင်ရန်ကပြင်ဆင်ထားပေးပါတယ်။ဒါပေမဲ့လည်းအများစုကအဲ့ဒီစင်တာတွေစီမသွားကြဘဲအိမ်မှာပဲနေထိုင်ကုသကြတဲ့အတွက်ဘာသာရေးကောင်းဆောင်တွေကစုပေါင်းပြီးဩဂုတ်လကစလို့ကုသရေးစင်တာ1နဲ့2ဆိုပြီးတော့ဖွင့်လှစ်ပြီးကုသပေးနေတာပါ။ဒီအချိန်တွေကိုဟာခါမျိုးကန်ဒူးကအခုလိုပြောပါတယ
်။ဂျာနုံလည်းနည်းနည်းတိုးတဲ့သဘောမျိုးဖြစ်တယ်။နောက်ပြီးတော့သူတို့ကဒီစစ်တဲ့နေရာမှာတော့မစစ်တဲ့နေအိမ်မှာနေပြောအိမ်မှာဖျားတဲ့လူတွေလည်းများတဲ့ခါကျတော့အခြေအနေကဆိုးတဲ့အခြေအနေဖြစ်တယ်အဲ့ကြောင့်အဲဆိုးရင်ရတဲ့အခြေအနေတော့ဒါဒီကိုဗစ်နဲ့ပတ်သက်ပြီးတော့ရှိပြောက်တယ်ဒီဖျားတဲ့လူတွေကဆေးရုံမှာပြိမတော်ချင်းကြဘူးနော်ပြောဆေးလက်တော့မစစ်ကြချင်းဘူးမစစ်ချင်းကြတဲ့ပုံစံမျိုးဖြစ်တယ်အဲ့ဒါဘာသာရေးရနေပြောအဲ့ဒီဒီစင်တာရီကိုတော့စင်တာရီကိုလုံးပြီးတော့အဲစင်တာမှာစင်တာ1 2ဆိုတာရှိရောက်တာစစ်တဲ့ပူတွေ့တဲ့လူတွေကိုဒီစင်တာ1မှာထားတယ်နော်ပြောအစင်လူတဲ့လူတွေကိုစင်တာ2မှာထားတယ်အဲ့လိုပုံစံနဲ့ဘာသာရေးဆရာတွေဦးဆောင်ပေးမှာအဲ့မှာဒီကိုဗစ်နဲ့ပတ်သက်တော့ကကိုယ်လုံးငန်းကိုဆောင်ရွက်တဲ့ပုံစံပေါ့လေ
ဩဂုတ်လကမှစဖွင့်တဲ့ကုသရေးစင်တာနှစ်ခုမှာအခုချိန်အထိလူ200ကျော်တက်ရောက်ခဲ့တယ်လို့တရာကျော်ဆေးရုံကဆင်းဝင်ရခဲ့ပြီး16ဦးသေဆုံးခဲ့ပါပြီချင်းပြည်နယ်မြို့တော်ဖြစ်တဲ့ဟာခါမြို့ကိုထန်တလန်ကနေစစ်ဘေးရှောင်လာတဲ့သူတွေလည်းရှိနေပြီးအော်တိုဘားလ13ရက်နဲ့14ရက်တို့မှာဟာခါနဲ့ဗလန်းကြားမှာစစ်တပ်နဲ့ CNA CNF အဖွဲ့တွေကြားတိုက်ပွဲဖြစ်ခဲ့တယ်လို့ဒီကနေ့မှာတော့တိုက်ပွဲမရှိဘဲငြိမ်သက်နေတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်းအဖြစ်နဲ့ VOA ပိတ်သက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီအီးမေးလ်သတင်းလောင်းကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်းတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်ပြွေးမြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ပြွေးမြန်မာအီးမေးလ်လိပ်စာ bambi@viewnews.com ဒါမှမဟုတ်ရင်လည်းပြွေးမြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါရဲ့။န နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးသတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင
်။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ကတောက်ချာနဲ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ2440နဲ့51ပြန်လိုင်းလမီတာ190တို့ကပါထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးမှာဖြစ်ပြီးတော့အမျိုးသမီးဂန္ဓာနဲ့တုတ္တဆုံလင်းအမေရိကန်တခွင်အစီအစဉ်တွေအပြင်သိပ္ပံနဲ့နေပညာဂန္ဓာကိုပါနားဆင်ရမှာပါအရင်ဦးဆုံးတော့မက်ခင်ဖြူထွေးတင်ဆက်ပေးနေကြအမျိုးသမီးဂန္ဓာကိုတင်ပြပေးပါမယ်ဒီနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုသတင်းတောင်နှစ်ဦးပူးတွဲပြီးတော့အချင်းမြင်ခံရတယ်လို့ဒီထဲမှာတဦးကဖိလစ်ပိုင်မှာလူခွင့်ရင်တရင်မီဒီယာလွတ်လပ်ခွင့်နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေအတွက်ရှေ့တန်းကနေရပ်တည်ပြီးတော့တိုက်ပွဲဝင်ခဲ့တဲ့အမျိုးသမီးတရင်တောက်မရီယာရက်ဆယ်ဖြစ်ပါတယ်။ဒီနေ့ဟာ1935နောက်ပိုင်းတရင်တောက်တဲ့ပထမဆုံးချိန်ဖြစ်တဲ့နိုဘယ်ငြိမ်းချမ်းဆုရတာဖြစ်တယ်လို့မရီယာရက်ဆယ်ကတော့နိုဘယ်ငြိမ်းချမ်းဆုချီးမြှင့်ခံတဲ့ပထမဆုံးဖိလစ်ပိုင်အမျိုးသမီးဖြစ်ပါတယ်။ဒီသူ့ကိုနိုဘယ်ကော်မတီကဘာကြောင့်ရွေးချယ်ချီးမြှင့်တာပါလဲ။ဒါတဲ့င်းတွေကိုစူးစီးပြီးတော့မက်ခင်ဖြူထွေးကဒီတဲ့င်းဘက်အတွက်အမျိုးသမီးခန္ဓာမှာတင်ပြပေးထားပါတယ
် There's a path we must choose sometime Gotta stand up and fight sometime
ကဘာတော်ဝန်သတင်းမီဒီယာလွတ်လပ်ခွင့်အခြေအနေပုံမှုစိုးဝါးလာနေပြီးသတင်းသမားတွေအနေအပြုချင်းချောက်ခံရတာတွေပို့ပြီးတော့ကြုံတွေ့လာနေတဲ့စူရာကိုနိုင်ငံတကာအစီအစဉ်တွေကထောက်ပြသတိပေးနေတဲ့အချိန်မှာပဲသတင်းတောင်နှစ်ဦးဒီနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုပူရဲချီးမြှင့်ခံရတာဖြစ်ပါတယ်။ဒီသတင်းတောင်နှစ်ဦးဟာဒီမိုကရေစီနဲ့သတင်းလွတ်လပ်ခွင့်ဆူဆူဝါတိုက်ခိုက်ခံရတဲ့အချိန်မှာဒီလိုအခွင့်အရေးတွေအတွက်ကမ္ဘာတဝန်းရက်ဒီတိုက်ပွဲဝင်နေကြတဲ့သတင်းသမားအားလုံးကိုကိုးစားပြုတာဖြစ်ပါတယ်လို့ Norway Nobel Committee ဥက္ကဋ္ဌဘယ်ရစ်ရိုက်စ်အန်ဒါဆန်ကအောက်တိုဘာလ10ရက်နေ့ကနိုဘယ်ငြိမ်းချမ်းရေးဆုရှင်တွေကိုကြေညာချိန်မှာပြောကြားသွားခဲ့ပါတယ်
။ Ms. Ressa and Mr. Muratov are receiving the Peace Prize for their courageous fight
Ms.
for
Ressa
freedom of
Mr. Muratov to ha Philippines နဲ့ Russia နိုင်ငံတွေမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတွက်ရဲရဲဝံ့ဝံ့တိုက်ပွဲဝင်ခဲ့ကြသူတွေဖြစ်တာကြောင့် Nobel ငြိမ်းချမ်းရေးဆုချီးမြှင့်ရတာဖြစ်ပါတယ်
။ Maria Ressa ဟာအငင်းပွားစင်ဟာဖြစ်နေတဲ့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေရဲ့မူရင်းစည်းဝါးတိုက်ဖျက်ရေးနှိမ်နှင်းမှုတွေအတွင်းလူတွေအများပြားတက်ဖြတ်ခဲ့တဲ့အခြေအနေနောက်အာဏာပိုင်တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့အချင်းပြဲချဆားမှုတွေကိုစုံစမ်းဖော်ထုတ်ရေးသားတဲ့ Repla သတင်းဌာနက2012ခုနှစ်မှာပူးတွဲတည်ထောင်ခဲ့သူဖြစ်ပြီးလက်ရှိမှာလည်း Repla ရဲ့အကြီးအကဲ CEO တာဝန်ကိုယူထားသူဖြစ်ပါတယ်။ Maria နဲ့ Repla သတင်းဌာနဟာဖိလစ်ပိုင်အစိုးရနဲ့သမ္မတဒူတာတေရဲ့မူဝါဒတွေကိုထောက်ပြဝေဖန်တဲ့အတွက်အနာဘဏီဘက်ကချင်းချောက်တာပြစ်မှတ်ထားတိုက်ခိုက်တာတွေခံရပါတယ်။မိခင်နိုင်ငံဖိလစ်ပိုင်မှာဖြစ်ပျက်နေတဲ့အာဏာလွဲသုံးစားမှုတွေအကြမ်းဖက်မှုတွေနဲ့အာဏာရှင်စနစ်ကြီးထွားလာနေတာတွေကိုအများသိအောင်မာရီယာရက်ဆာကလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုကင်ဆယ်ပြီးကြိုးပမ်းခဲ့တယ်လို့နိုဘယ်ကော်မတီဥက္ကဋ္ဌကစုကြေညာချိန်မှာပြောဆိုခဲ့ပါတယ်။မာရီယာရက်ဆာကတော့နိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ခံရတဲ့အတွက်မယုံနိုင်လောက်အောင်အံ့ဩဝမ်းသာရပါတယ်လို့ပြောဆိုခဲ့ပါတယ
်။ Shock and disbelief.I mean, you know, I saw the list that I didn't think.
အော်ပြီးတော့မယုံနိုင်အောင်ပါပဲ။စုစည်းရင်းကိုတွေ့တော့ထင်မထားခဲ့ဘူးလေ။အရန်ကိုအံ့ဩသွားပါတယ်။တကယ်ကစုရတဲ့အကြောင်းပြောလာတဲ့အချိန်မှာကျမကအွန်လိုင်းဆွေးနွေးပွဲတစ်ခုမှရှိနေတာပါ။တကယ်ပဲဆိုတာကိုသိရတဲ့အခါမှာမျက်ရည်တောင်ကျမိပါတယ်။ခံစားချက်တွေကတော့ roller coaster လိုပါပဲ။ကျမတွေ့မိတာတစ်ခုကတော့Nobel ဆုကော်မတီအနေနဲ့သတင်းတောက်လုပ်ငန်းအရေးပါတာကိုမိမောင်းထိုးပြလိုက်တာလို့ထင်ပါတယ်။ကျမနဲ့ကျမလိုပဲတခြားသတင်းတောက် Dmitry Muratov တို့ကိုဂုဏ်ပြုချီးမြှင့်တာဟာကျမတို့လုပ်နေတဲ့သတင်းတောက်အလုပ်ဟာဒီကနေ့ကာလမှာဘလောက်အရေးပါတယ်လဲဆိုတာကိုပြလိုက်တာပဲလို့ယူဆပါတယ်
။ဒါကတော့ Nobel ဆုချီးမြှင့်ခံရပြီးမကြခင် Writer သတင်းဌာနနဲ့မေးမြန်းကမ်းမှာ Maria Ressa ပြောသွားခဲ့တာပါ။အခုအချိန်ဟာကမ္ဘာတဝန်းကသတင်းသမားတွေအတွက်အခက်အခဲဆုံးကာလတွေဖြစ်နေတဲ့ဆူရာကိုလည်းသူ့ကိုယ်ပိုင်အထွေထွေကနေမာရီယာရက်ဆာကပြောပြသွားပါတယ်။ပြီးခဲ့တဲ့နှစ်နှစ်တောင်မပြည့်တဲ့ကာလအတွင်းဖိလစ်ပိုင်အစိုးရကသူ့ကိုဖမ်းဝရမ်းဆယ်ခုထုတ်ခဲ့ပြီးဒီလိုအဖြစ်မျိုးကသူသတင်းတောက်အဖြစ်ရပ်တည်လာခဲ့တဲ့35နှစ်တာကာလတလျှောက်အရင်ကမကြုံခဲ့ရဘူးလို့ပြောပါတယ်။ဖိလစ်ပိုင်အစိုးရကတော့
မာရီယာရက်ဆာနဲ့သူဦးဆောင်တဲ့ရက်ပလာသတင်းဌာနဟာသတင်းမတွေကိုထုတ်လွှင့်ခဲ့တယ်လို့ဆွဆွဲပြောဆိုပြီးသူကတော့စိုက်ဘာရာဇဝတ်မှုတိုက်ဖျက်ရေးဥပဒေချိုးဖောက်မှုအပါအဝင်တခြားအမှုတွေနဲ့တရားစွဲဆိုထားပါတယ်။ဒီနှစ်ဩဂတ်လထဲမှာတော့ဖိလစ်ပိုင်တရားရုံးတစ်ခုကမာရီယာအပေါ်မှာစိုက်ဘာဥပဒေနဲ့စွဲထားတဲ့အမှုတစ်ခုကိုပတ်လည်ပေးခဲ့ပါတယ်။ဒါပေမဲ့လည်းဒီစိုက်ဘာဥပဒေအပါအဝင်တခြားဥပဒေတွေကိုသုံးပြီးစွဲဆိုခံထားရတဲ့အမှုတွေကတော့ဆက်ပြီးရှိနေသေးပါ။အာဏာရှင်ဆန်ဆန်အုပ်ချုပ်တဲ့သမ္မတဒူတာတေလက်ထက်မှာအစိုးရရဲ့မူဝါဒနဲ့လောက်ရက်တွေကိုဝေဖန်ထောက်ပြတဲ့သူတွေသတင်းသမားတွေပို့ပြီးတော့ဖိအားပေးခံလာနေရတယ်ဆိုတာကိုသတင်းလွတ်လပ်ခွင့်ဆိုင်ရာနိုင်ငံတကာအဖွဲ့တွေကထောက်ပြပြောဆိုနေကြပါတယ်။မာရီယာကတော့အာဏာပိုင်တွေကဘလောက်ပဲဖိအားပေးပေးသတင်းလွတ်လပ်ခွင့်အတွက်ရဲရဲဝဝဆက်ပြီးတော့ရက်တီခဲ့တယ်လို့ဒီအတွက်လည်းပြစ်မှတ်ထားတိုက်ခိုက်ခံရတယ်လို့သတင်းလွတ်လပ်ခွင့်ကာကွယ်ရေးနိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်တဲ့နယ်စည်းမထားသတင်းတောက်များအဖွဲ့ ISF အတွင်းမှချုပ်ခရစ်စတိုဖာဒီလွာကပြောပါတယ်
Maria Ressa, c'est quelqu'un avec qui on travaille de très près, on collabore, on
la Maria Ressa ha jnaw ne ni ka so alou lou ne de tu tiao ba. Tu nai ngan phit de Philippines nai ngan de ma Thamara Duta de su ya Anabai ni ga u ri ri thop pi tu ko pye mat tha nei kon ni da mo. Tu bak ga ni jnaw ru ga khu kan ka kwe pi ba de. Gwa da wan ga tacha tadin naw de ko ka kwe pi tadin lo lo khwen ka kwe yi ne internet online de bo ma democracy si myin si kan ni cha ma jin thong la nai yi kaisa de ko le.သူနဲ့အတူလက်တွဲပြီးကျွန်တော်တို့လှုပ်ဆောင်နေပါတယ်
။မာရီယာနဲ့ဘရက်ပလာသတင်းဌာနတို့ဟာဖိလစ်ပိုင်စူးရရဲ့နှိကုမှုတွေကြားကပဲလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုကာကွယ်ဖို့ရှီရန်ကနေမကြောက်မရွံ့ရင်ဆိုင်ရပ်တည်ခဲ့တာဖြစ်တယ်လို့နိုဘယ်ဆုရွေးချယ်ရေးကော်မတီကလည်းအတိအမှတ်ပြုပြောဆိုထားပါတယ်။အခုလိုသတင်းသမားတွေရဲ့ခက်ခဲတဲ့ရုန်းကန်မှုတွေကိုအတိအမှတ်ပြုပြီးနိုဘယ်ကော်မတီကငြင်းငြိမ်းစုချီးမြှင့်တဲ့အပေါ်မှာဝမ်းသာရတာချက်အများကြီးပို့ပြီးခန်းစားရပါတယ်လို့သတင်းသမားတွေကိုကာကွယ်ပေးရေးကော်မတီ CPJ ရဲ့အမှုဆောင်ညွှန်ကြားရေးမှူးဂျူဝဲဆိုင်မွန်ကပြောပါတယ
် I was just so thrilled so excited you know just beyond these are
ကျွန်တော်အရင်ပဲစိတ်လှုပ်ရှားပျော်ရွှင်မိပါတယ်ပျော်ရယ်ဆိုတာအထက်ကိုပို့ပါတယ်ဗျာမာရီယာရက်ဆာရောဒီမီထရီမူရာတော့ဖ်ရောကကျွန်တော်မိတ်ဆွေတွေပါသူတို့ဟာကျွန်တော်အတွက်သူရဲကောင်းသတင်းသမားတွေပါဒီစုကသူတို့ရဲ့အလုပ်သူတို့ရဲ့ရုန်းကန်ရက်တည်မှုတွေကိုပိုပြီးပေါ်လွင်စေတယ်လို့အပြောင်းအလဲတစ်ခုလည်းဖြစ်စေပါတယ်ကျွန်တော်တို့သတင်းသမားတွေရင်ဆိုင်ရတဲ့အခက်အခဲစိန်ခေါ်မှုတွေသတင်းလွတ်လပ်ခွင့်တွေကဘာတဝမ်းရုန်းကန်လှုပ်ရှားမှုတွေအားလုံးကိုမိမောင်းထိုးပြလိုက်တာပါပဲနိုဘယ်ကော်မတီကဒါကိုအကောင်းဆုံးဖော်ပြလိုက်တာပါကျွန်တော်တို့အတွက်သတင်းအချက်အလက်တွေသာမရရှိဘူးဆိုရင်သတင်းသမားတွေအနေနဲ့သတင်းတော်အလုပ်ကိုလွတ်လပ်လပ်လှုပ်ဆောင်ခွင့်မရဘူးဆိုရင်ဒီနေ့ကဘာတဝမ်းရင်ဆိုင်နေရတဲ့အကျက်အသေးတွေကိုရင်ဆိုင်ဖြည့်ရှင်းနိုင်ဖို့ဆိုတာမဖြစ်နိုင်ပါဘူး။ဒါကိုဒီစုကအသိအမှတ်ပြုဖော်ပြလိုက်တာပါပဲ
။အမျိုးသမီးသတင်းတောက်တူဖြစ်တဲ့မာရီယာရက်ဆာနိုဘယ်ဆုချီးမြှင့်ခံရတဲ့အတွက်ကဘာတဝမ်းဖိနှိပ်မှုတွေကြားရုန်းကန်ရပ်တည်နေကြတဲ့သတင်းမီဒီယာအဖွဲ့အစည်းတွေသတင်းသမားတွေကလည်းဂုဏ်ယူဝမ်းသာနေကြတာပါ။ဒီအထဲမှာမြန်မာနိုင်ငံကအမျိုးသမီးသတင်းတောက်တူဖြစ်တဲ့မတ်ဆိုးဆန်ထိုင်လဲပါပါတယ်။
ဒါသူကဖိလစ်ပိန်နိုင်ငံမှာကလူမျိုးတည်းထောက်ဖြစ်တယ်။အဲ့ဒီကမှဂျီယိုတည်းထောက်မဟုတ်ဘဲနဲ့အင်မစီတိတ်လုပ်တဲ့လူမျိုးတည်းထောက်ဖြစ်တယ်ပေါ့နော်။သူ့ရဲ့အလုပ်ဆောင်မှုတွေကသူကဒီသူ့ရဲ့တည်င်းတွေကြောင့်ဒီဖိလစ်ပိန်လောကရဲ့အုပ်ချုပ်မှုဘိုင်းဆိုင်ရာမူဝါဒတွေကိုအပြောင်းလဲဖြစ်စေခဲ့တယ်။တော်တော်လေးတုံ့ပြန်ဖြစ်စေခဲ့တယ်ဆိုတော့ဒါလုံးဝနင်းတယ်လို့မြင်ရတဲ့ချက်လက်တစ်ခုဖြစ်တယ်ပေါ့နော်။ဒါပေမဲ့လည်းသူတတိရှိတယ်သူလုပ်တယ်ဒီဖိလစ်ပိန်ပြည်သူတွေအတွက်သူလုပ်ခဲ့တယ်ပေါ့နော်သူက2018 2019 2020တောက်ထုတ်တွေမှာသူတရားစွပ်စွဲခြင်းကိုခံရတယ်အများကြီးသူ့မှာသူ့တဲ့ကိုကျိုးထိခိုက်ရတဲ့တိစ္ဆာတွေသူအများကြီးဖြစ်ပေမဲ့လည်းဒီဒီတိစ္ဆာတွေကြောင့်သူအလုပ်တွေအများကြီးလုပ်ခဲ့တယ်ပေါ့နော်သူ့ရဲ့ယုံကြည်ချက်တွေသူလုပ်လုပ်ခဲ့တယ်ဒီဖြစ်တဲ့ကျွန်တော်တို့ကိုပြီးတော့ဒီစားအကြခဲ့ရပါတယ်ပေါ့နော
်မဆိုးဆန်ထိုက်ကတော့မာရီယာရက်ဆာ2018ခုနှစ်တုန်းကမြန်မာနိုင်ငံကိုလာရောက်ပို့ချခဲ့တဲ့သတင်းတောက်တင်နန်းတို့တခုကိုတက်ခဲ့ဘူးတဲ့သူပါသတင်းတောက်တွေအခုလိုမျိုးပဲငင်းငိမ့်စုချင်းမြင့်ခံရတဲ့အတွက်ဖိနှိပ်မှုတွေကြားရက်တီအလုပ်လုပ်နေကြရတဲ့မြန်မာနိုင်ငံကသတင်းသမားတွေအမျိုးသမီးသတင်းတောက်တွေအတွက်လည်းအများကြီးခွန်အားဖြစ်စေတယ်လို့မဆူဆန်ထိုက်ကပြောပါတယ
်။အခုအလုံးကြည့်ကြတဲ့အတိုင်းပဲပေါ့နော်ကျွန်တော်တို့မြန်မာနိုင်ငံမှာဆိုလို့ရှိရင်ဒါသတင်းလလခွင့်ကလုံးဝကိုပြတ်ဆုံးသွားတဲ့အခြေအနေဖြစ်နေတယ်ပေါ့နော်။ဒါကြောင့်မြန်မာနိုင်ငံမှာရှိတဲ့သတင်းထောက်အမျိုးသမီးအမျိုးသားသတင်းထောက်တွေအကုန်လုံးကြီးကဟာလေအိုးအိမ်တွေကိုစွန့်ခွာပြီးတော့ဖြစ်ပြနေရတဲ့အချိန်ကာလဖြစ်တယ်။ဒါခါကြတော့ဒါပေမဲ့လည်းကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့သတင်းထုတ်တွေကလည်းသူတို့ရင်ကျင်းမှုကိုမစွန့်လွတ်ပဲနဲ့ပေါ့နော်အခုချိန်ထိဒီသူတွေကိုသတင်းတွေတဆက်နေရလို့ရှိရပေါ့နော်ဒီလိုအချိန်မျိုးမှာဒီလိုလူပဲရှိဖို့ပေါ့နော်သတင်းထုတ်တွေကိုပေးလိုက်တဲ့ဆိုတော့သတင်းခါပေါ့နော်မြန်မာနိုင်ငံမှာရှိတဲ့သတင်းထုတ်တွေကိုအများကြီးတွန်းအားဖြစ်တယ်ပေါ့နော်ကျွန်တော်တို့အလုပ်တွေကိုကျွန်တော်တို့ပုံမှန်ပြီးလုပ်ဖို့ကျွန်တော်တို့ရင်ကျင်းချက်တွေပေးလိုက်တယ်လို့လည်း အမေကမြန်မာနိုင်ငံရဲ့အရှင်ကြီးမှာဆိုလို့ရှိရင်တရင်ထောက်ပြီးဖြစ်ဖို့အားခက်ခဲနေတယ်အဲ့အန်ဒီနဲ့ချေချောက်ခံနေရတယ်အဲဒီမဲ့လေဒီလိုမျိုးနိုင်ငံတကာမှာလူပဲစီရင်ဆင်းနေနေတဲ့ဖြစ်ပြီးရင်းထောက်ပြီးပေးအပ်လိုက်တာကပေါ့နော်ဒါလူအခွင့်အရေးတရင်လုံးလက်ခွင့်နဲ့ဒီ professional journalism ကိုလေးစားလိုက်နာဖို့ဆက်လက်လုပ်ဆောင်ဖို့ကျမတို့တွန်းအားပေးလိုက်တယ်လို့ကျမတို့ခံစားရတယ်ပေါ့နော်နောက်ပြီးတော့အခုလိုမျိုးသမီးတရင်ထောက်တရင်လောကထဲမှာဥပဒေတရားအနေနဲ့ဒီလိုမျိုးဆက်ပြီးရလိုက်တာဟာပေါ့နော်ကျမတို့တင်ထောက်တွေအတွက်ပို့ပြီးအကူအညီပြဖြစ်တယ်ပေါ့နော်
မာရီယာရက်ဆာဟာနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ခံရတဲ့ပထမဆုံးဖိလစ်ပိုင်အမျိုးသမီးဖြစ်တယ်လို့ဒီနေ့အတွက်နိုဘယ်ဆုချီးမြှင့်ခံရတဲ့သူတွေထဲမှာတဦးတည်းသောအမျိုးသမီးဖြစ်ပါတယ်။မှန်ကန်တဲ့သတင်းအချက်အလက်တွေအများသိစေဖို့ထုတ်ဖော်ပြောဆိုရတဲ့သူဒီမိုကရေစီစနစ်ရဲ့အခြေခံအုတ်မြစ်တွေဖြစ်တဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့သတင်းမီဒီယာလွတ်လပ်ခွင့်တွေအတွက်ချင်းချောက်မှုတွေကိုမကြောက်ဘဲရဲရဲဝံ့ဝံ့တိုက်ပွဲဝင်သူအဖြစ်ထင်ရှားတဲ့မာရီယာရက်ဆာဟာအရင်တုန်းကလည်းသတင်းမီဒီယာနဲ့ပတ်သက်ပြီးတော့ပေးတဲ့နိုင်ငံတကာကဂုဏ်ပြုဆုများစွာကိုရခဲ့မှုပါပဲ။ဒါ့အပြင်ကမ္ဘာကျော် Times Magazine ကြီးရဲ့2018ခုနှစ်အထူးရှားဆုံးပုဂ္ဂိုလ် Person of the Year အဖြစ်ဂုဏ်ပြုဖော်ပြခံခဲ့ရတယ်လို့2019ခုနှစ်မှာလည်းကမ္ဘာဩဇာတက်ရောက်မှုအရှိဆုံးလူပုဂ္ဂိုလ်တရားစီရင်မှာဖော်ပြခံခဲ့ရသူဖြစ်ပါတယ်။အခုတခါနိုဘယ်ငြိမ်းချမ်းဆုကိုပါချီးမြှင့်ခံရတဲ့အတွက်အခက်အခဲတွေကြားမှာသတင်းလွတ်လပ်ခွင့်အတွက်တိုက်ပွဲဝင်ကြတဲ့သူတွေအမျိုးသမီးတွေသတင်းထောက်တွေအတွက်ကတော့မာရီယာရက်ဆာဟာခွန်အားတွေအများကြီးဖြစ်စေခဲ့တယ်ဆိုတာကိုတင်ပြရင်းဒီသတင်းပန်အမျိုးသမီးကဏ္ဍကိုကြီးမားပဲရန်နာခွင့်ပြုပါရှင်ကျမဖင်ပြထေပါရှင်
ကိုယ်တော်တုတ္တဆောင်လင်းအမေရိကန်တခွင်အစီအစဉ်အလှရောက်လာပါပြီဒီတစ်ပတ်တော့အမေရိကန်ပြည်ရင်းစစ်ကာလသမိုင်းဝင်တိုက်ပွဲတွေဖြစ်ပွားခဲ့ရာ Gettysburg မြို့ကလေးအကြောင်းကိုကိုအောင်အောင်နဲ့တူမတ်စုမွန်ကကူညီတင်ဆက်ပေးထားပါတယ
်ပန်ဆယ်ဗေးနီးယားပြည်နယ်က Gettysburg ဆိုတဲ့မြို့လေးဟာအမေရိကန်ပြည်တွင်းစစ်မှာအထင်ကရနေရာကပါဝင်တာကြောင့်သမိုင်းဝင်မျိုးလေးဖြစ်ပါတယ်။ဝါရှင်တန်ဒီစီကနေဆိုရင်လေတနာယူဝဲတသားလောက်ကားမောင်းသွားရင်ရောက်ပါတယ်။မြို့သိန်းငယ်ပေမဲ့လွန်ခဲ့တဲ့နှစ်ပေါင်းများစွာကသမိုင်းဝင်စစ်ပွဲတွေဖြစ်ပွားခဲ့တဲ့နေရာဖြစ်တာကြောင့်လေလာသူတွေနဲ့စီကားတဲ့မြို့တစ်မြို့လည်းဖြစ်ပါတယ်
။လွန်ခဲ့တဲ့1863ခုနှစ်ကအမေရိကန်တောင်ပိုင်းတပ်ရဲ့ဗိုလ်ချုပ်ကြီးရောဘတ်အီလီဒ်ကဗာဂျီးနီးယားချန်ဆယ်လာဗေးလ်မြို့ကစစ်ပွဲကိုအနိုင်တိုက်ခဲ့ပြီးတဲ့နောက်သူ့ရဲ့မြောက်ပိုင်းဗာဂျီးနီးယားတပ်ကိုဦးဆောင်ပြီးတော့နောက်တစ်ကြိမ်စစ်ပွဲဆင်နွှဲဖို့အတွက်ဂစ်ဒီစ်ဘတ်ကိုစုရဲ့အဖြစ်နဲ့သတ်မှတ်ခဲ့ပါတယ်။စစ်တံကိုအလူးလဲခံခဲ့ရတဲ့ဗာဂျီးနီးယားပြည်နယ်ကနေမြေလွတ်တွေပေါ်တဲ့ပန်ဆယ်ဗေးနီးယားပြည်နယ်မှာလက်နက်နဲ့တိုက်ခိုက်ရေးအင်အားတွေကိုစုဆောင်းခဲ့ပါတယ်
။ဗိုလ်ချုပ်ကြီးရောဘတ်လီရဲ့ဗျူဟာကအမေရိကန်မြောက်ဘက်ခြမ်းကမြို့တွေကိုဝန်းရံမယ်။နောက်ဒီမြောက်ပိုင်းကစစ်လူလားနေသူတွေကိုအင်အားချိနဲ့အောင်လုပ်မယ်။ပြီးမှမြောက်ပိုင်းနေမြေအတွင်းအဓိကစစ်ပွဲကြီးတစ်ခုကိုအနိုင်ရအောင်တိုက်မယ်။အဲဒီနောက်ငင်းငယ်ရေးကိုခိုင်မာအောင်လုပ်မယ်ဆိုတာပါ
။တဖက်မှာလည်းသမ္မတအစ္စရာဟင်လင်ကွန်းကတာဝန်ပေးထားတဲ့အတိုင်းမိုးချုပ်ဂျော့ဇက်ဟိုကာကသူ့ရဲ့မြောက်ပိုင်းတပ်ကိုတိုက်ခိုက်ဖို့အစင်းသည့်အနေအထားပြင်ထားပါတယ်။ဒါပေမဲ့ Gettysburg စစ်ပွဲကြီးမစတင်ခင်3ရက်အလိုမှာတော့မိုးချုပ် George Gordon Meade ကသူ့ကိုတပ်တွေကုတ်ကဲဖို့အတွက်အစားထိုးခန့်အပ်ပြီး Washington DC ကိုဗိုလ်ချုပ်ကြီး Robert Lee ရဲ့တောင်ပိုင်းတပ်တွေမလာနိုင်အောင်ကြားမှာဝင်ရောက်နေရာယူခိုင်းပါတယ်။ဒီအနေအထားကိုသိပြီးတဲ့နောက်မှာဗိုလ်ချုပ်ကြီး Robert Lee ဟာ Gettysburg ပတ်ဝန်းကျင်မှာတပ်ဖွဲ့တွေကိုနေရာဖြန့်ကျက်ပြီးချထားလိုက်ပါတယ
်။1863ခုနှစ်ဇူလိုင်1ရက်နေ့မှာတော့တနက်တက်တိုက်ပွဲတွေထိတ်တိုက်ရင်ဆိုင်ဖြစ်ပွားခဲ့ပါတယ်။တောင်ပိုင်းတပ်ကတပ်ဖွဲ့ဝင်3000နဲ့မြောက်ပိုင်းကတပ်အင်အား2000တို့တိုက်ခိုက်ကြတာမှာအဆုံးမှာတော့တောင်ပိုင်းတပ်တွေရှုံးနိုင်ပြီးပြန်လည်ဆုတ်ခွာခဲ့ရပါတယ
်ဒုတိယနေ့မှာတော့နှစ်ဖက်စလုံးမှာတိုက်ပွဲဝင်ဥယျာဉ်သိန်းကနန်းနားအထိနီးကပ်လာခဲ့ပါတယ်တတိယနေ့အဖြစ်တိုက်ပွဲတွေအပြင်းထန်ဆက်ဖြစ်လာချိန်မှာတော့တောင်ပိုင်းတပ်ဖွဲ့ဝင်တွေအကြဆုံးများတာကြောင့်ဗိုလ်ချုပ်ကြီးရောဘတ်လီဟာသူ့ရဲ့တပ်တွေကိုဗာဂျီးနီးယားအထိပြန်လည်ဆုတ်ခွာစေခဲ့ပါတယ်။ဒီ၃ရက်ကြာတိုက်ပွဲတွေအတွင်းတပ်သား9,100လောက်တေကျေထိခိုက်ဒဏ်ရာရပျောက်ဆုံးခဲ့ပါတယ
်။ဒီတိုက်ပွဲအပြီး၄လအကြာမှာသမ္မတအစ္စရာဟင်လင်ကွန်းက Gettysburg တိုက်ပွဲအတွင်းကြာဆုံးသူတွေအတွက်ရည်စူးပြီးကျင်းပတဲ့အခမ်းအနားမှာသမိုင်းဝင်မင်ကွန်းပြောကြားခဲ့ပါတယ်။သူ့ရဲ့မင်ကွန်းထဲမှာသမရလင်ကွန်းကမြောက်ပိုင်းနဲ့တောင်ပိုင်းတပ်ကအသက်ဆုံးခဲ့သူတွေကိုသ တည်ဆုံးခြင်းနဲ့ရှင်သန်ခြင်းနှစ်ရက်ကြာကရဲရင်တဲ့လူစမ်းကောင်းတဲ့အဖြစ်ဂုဏ်ပြုပြောဆိုခဲ့ပါတယ
်ဒီတိုက်ပွဲဟာညီညွတ်ပြီးတော့အင်အားတောင့်တင်းတဲ့နိုင်ငံဖြစ်ဖို့နိုင်ငံကိုဖွဲ့စည်းတည်ထောင်ခဲ့သူတွေမျှော်မှန်းထားတဲ့အမေရိကန်ပြည်ထောင်စုရဲ့အနာဂတ်ကိုအဆုံးဖြတ်ပေးခဲ့တဲ့တိုက်ပွဲလည်းဖြစ်ပါတယ်ကျွန်းစနစ်နဲ့ပတ်သက်လို့တောင်နဲ့မြောက်ကြားအငင်းပွားရာကနေပြည်တွင်းစစ်ဖြစ်လာခဲ့တာပါဒါ့အပြင်အခွန်ကောက်ခံမှုစနစ်နဲ့ပြည်နယ်နဲ့ဖက်ဒရယ်ကြားအာနာခွဲဝေတုံးဆွဲမှုတွေမှာပါသဘောမတူဖြစ်ခဲ့တာပ
ါအခုလိုတိုက်ပွဲတွေဖြစ်ပြီး150လောက်ကြာမှာတော့တစ်ချိန်လုံးကတစ်ဖက်နဲ့တစ်ဖက်အပြန်အလှန်တိုက်ခိုက်ခဲ့ကြတဲ့ Gettysburg လမ်းတွေပေါ်မှာ uniform ဝတ်စစ်သားအများပြပြန်လဲရောက်ရှိလာပါတယ်ဒါပေမဲ့ဒီစစ်သားတွေဟာ American တောင်ပိုင်းနဲ့မြောက်ပိုင်းစစ်တိုက်ကြဖို့အတွက်မဟုတ်တော့ဘဲဒီစစ်ပွဲပြီးဆုံးတဲ့အထိမ်းအမှတ်အခမ်းအနားကိုငြင်းငြင်းချမ်းချမ်းပျော်ပျော်ရွှင်ရွှင်နဲ့ဆင်နွှဲနေကြတာပါ
ဟုတ်ပါတယ်1963ခုနှစ်လွန်ခဲ့တဲ့နှစ်ပေါင်း150ကဖြစ်ပွားခဲ့တဲ့စစ်ပွဲအထိမ်းအမှတ်အနေနဲ့ဟိုးရုံကအတိုင်းစစ်သားတွေဝစ်စုံနေဝစ်အရဲသားတွေကလည်းဟိုးရုံကအတိုင်းဝစ်ကြပြီးတော့အထိမ်းအမှတ်ကိုကျင်းပတာပါဒီအထိမ်းအမှတ်ဆင်နွှဲကြသူတွေကတော့ဒါဟာ living history သက်ရှိသမိုင်းနေဆိုပြီးတော့တင်စားခေါ်ကြပါတယ် Gettysburg အထိမ်းအမှတ်အခမ်းအနားကိုနှစ်စဉ်နှစ်တိုင်းဆင်နွှဲကြတာမှာတော့တောင်ပိုင်းကထင်ပေါ်ကျော်ကြတဲ့ဗိုလ်ချုပ်ကြီး Robert E. Lee နဲ့Gettysburg တိုက်ပွဲအတွင်းကသူရဲကောင်းတွေအတိုင်းဝစ်စင်ကြသူတွေလည်းရှိပါတယ်
။ဒါ့အပြင်တောင်ပိုင်းနဲ့မြောက်ပိုင်းတပ်ကတရင်တပ်ဖွဲ့တွေရဲ့အရာရှိတွေတာမန်စစ်သားတွေပုံစံအတိုင်းလည်းဝစ်စင်ကြပါတယ်။ Gettysburg စစ်ပွဲအကြောင်းပြောရင်တော့တဆက်တည်းပါလာတာကသမရအီဘရာဟင်လင်ကွန်ပါ
။ That this nation under God shall have a new birth of freedom and the government of the people by the people for the people.
ဒါတော့သမရလင်ကွန်ရဲ့နာမည်ကျော် Gettysburg မင်ကွန်းထဲမှာပါတဲ့အမေရိကန်ပြည်ထောင်စုမှာလွတ်လပ်မှုစတင်မွေးဖွားလာပြီဖြစ်ပြီးပြည်သူတွေရဲ့အစိုးရပြည်သူတွေအတွက်ပြည်သူတွေကရွေးကောက်တင်မြှောက်ထားတဲ့အစိုးရတည်းရဲ့ဟာဒီကဘာကနေပျောက်ကွယ်သွားမှာမဟုတ်ဘူးလို့သမရလင်ကွန်ပုံစံဝစ်ဆင်ထားသူကပြောသွားတာပ
ါdedicated to the proposition that all men are created equal
ဒီထိမ့်မဆင်ရဲကြသူတွေကတော့ Gettysburg တိုက်ပွဲဟာအပြင်းထန်ဆုံးသွေးထွက်တမ်းယိုအဖြစ်ဆုံးတိုက်ပွဲဖြစ်တယ်လို့ဆိုပါတယ်ဒီလိုတိုက်ခိုက်မှုတွေအတွင်းတောင်ပိုင်းတပ်တွေအနိုင်ရခဲ့ရင်တောင်မှနိုင်ငံနှစ်ချမ်းကွဲသွားနိုင်မယ့်အနေအထားတော့မရှိဘူးလို့အထိမ့်မအခမ်းအနားပါဝင်ဆင်ရဲသူ Jim Gaddy ကဆိုပါတယ်
I think by now it would have been back as one nation. We would have reunited to fight.
ကိုဆိုရင်လည်းနိုင်ငံတနိုင်ငံအနေနဲ့ယက်တီနေမယ်လို့မျှော်လင့်ပါတယ်။ပထမနဲ့ဒုတိယကမ္ဘာစစ်တွေမှာလည်းကျွန်တော်တို့ဟာအတူတူယက်တီခဲ့ပြီးပါပြီ။စစ်ပွဲပြီးတာနဲ့ကျွန်တော်တို့ရဲ့မတူတဲ့သဘောထားတွေကိုလည်းညှိနှိုင်းနိုင်ပါတယ်။ဆက်ရှင်သန်နေနိုင်ဖို့ဆိုရင်ကျွန်တော်တို့တကွဲတပြားစီနေလို့မရပါဘူးလို့ Jim ကပြောသွားတာပါ။ American အတွက်တော့အခုလိုဟိုးရုံးကအတိုင်းဝစားစင်ရင်ပြီးအထိမ့်အမှတ်ဆင်နွှဲတာဟာဝါဒနာတက်တဲ့ကြောင့်သာမဟုတ်ပါဘူးဒါဟာအမေရိကန်ပြည်ထောင်စုဖြစ်လာဖို့တိုက်ပွဲဝင်ခဲ့ကြတဲ့သူရဲကောင်းတွေကိုလည်းဂုဏ်ပြုတာပါအခုခါမှာတော့ပင်ဆယ်ဗေးနီးယားပြည်နယ် Gettysburg မြို့မှာတောင်ပိုင်းနဲ့မြောက်ပိုင်းတပ်ဖွဲ့ဝင်တွေဟာစစ်ကြောင်းတစ်ခုထဲမှာအတူချီတက်နေကြပါပြီ
အခုလိုစစ်ပွဲပြီးဆုံးတဲ့အထိမ်းအမှတ်အခမ်းအနားတွေကိုနှစ်စဉ်နှစ်တိုင်းကျင်းပနေကြတဲ့တစ်ချိန်ထဲမှာပဲတကယ်စစ်ပွဲတွေဖြစ်ခဲ့တဲ့နေရာမှာဟိုးရုံးကအတိုင်းဝစ်စားဆင်ရင်ပြီးတော့တကယ့်စစ်မြေပြင်မှာလို့ပြစ်ခတ်ပြီးတရုတ်ဆောင်ပြတာတွေကိုစိတ်ပါဝင်စားသူတွေကြည့်လို့ရအောင်တပ်ဆိုင်ရာအာဏာပိုင်တွေနဲ့စေတနာဝင်တဲ့ကုညီသူတွေအတူပူးပေါင်းပြီးတော့သမိုင်းကိုလေ့လာနိုင်အောင်စူးစမ်းဆောင်ရွက်နေကြပါတယ
် Gettysburg ကိုတွားရောက်လေ့လာလို့သူတွေအနေနဲ့ www.nps.gov မှာအချက်လက်တွေကိုအရင်ဖတ်ရှုလို့ရပါတယ် Gettysburg စစ်မြေပြင်ဟာကျယ်ဝန်းတဲ့အတွက်ကိုပိုင်ကားနဲ့တွားရောက်ကြည့်ရှုနိုင်တယ်လို့ tour bus လို့ခေါ်တဲ့ဒီလှည့်လည်းကြည့်ရှုလို့ရတဲ့အများကြီး bus ကားတွေနဲ့လည်းလည်ပတ်နိုင်ပါတယ်
တိုက်ပွဲဖြစ်ပွားတဲ့နေရာတွေကိုဆက်သွယ်ထားတဲ့မိုင်40လောက်အရှည်ရှိတဲ့လမ်းမှာစပိန်နဲ့စီနိုင်တယ်လို့ကွင်းပြင်ထဲမှာမြင်းစီးပြီးတော့လည်းလေ့လာလို့ရပါတယ်ရှင့်
တူတာဆောင်လွင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ရတာပါအခုတော့အပတ်စဉ်ဒီအချိန်မျိုးမှာကြားနေကြတိတ်ပန်တဲ့ဤပညာကဏ္ဍကိုတင်ဆက်ပေးပါမယ
် ကမ္ဘာတစ်ဝန်းကိုရိုနာဗိုင်းရပ်စ်ကာယောဂါ COVID-19 ဖြစ်လာချိန်မှာဆရာဝန်တွေကလက်ကိုဆက်ပြတဲ့တေးသေးချာချာဆေးဖို့အတွက်အကြံပေးကြပါတယ်။ဘာကြောင့်ပါလဲ။ဆက်ပြအပါဝင်ဓာတုပစ္စည်းတွေရဲ့တက်ရောက်မှုသူတို့ရဲ့အလုပ်လုပ်ပုံတွေကိုဓာတုဗေဒပညာရှင်ဒေါက်တာခင်မောင်ညိုကိုနေ့နဲ့ပြီးတင်ပြပေးပါပါ။ကိုရိုနာဗိုင်းရပ်စ်ပိုးမကူးဆက်အောင်ကာယောဂါဖြစ်ပွားစေတဲ့ဗိုင်းရပ်စ်ပိုးကပ်မပါလာအောင်လက်သန့်ဆေးရည်ကလှုပ်ပေးနိုင်တဲ့ဆိုပေမဲ့အထူးဆုံးဒီယောဂါပိုးကိုတုတ်တင်နိုင်တာကဆက်ပြန်တဲ့လက်ဆေးတာလို့ဒေါက်တာခင်မောင်ညိုကပြောပါတယ
်။ကျွန်တော်ကိုဗစ် -19 ရောဂါဆက်ဖြစ်ကြရအဓိကလက်ဆေးကြပါဆိုတာပြောကြတယ်။အကုန်လုံးကပြောကြလက်ကိုစက္ကန့်20လောက်ပြေးပါခောက်ခုံပါနေပါဆိုတဲ့အကြောင်းအရာလေးကိုပြောကြတယ်။COVID-19 ကတော့တယောက်တယောက်ကူးစက်နိုင်တယ်အများကြီးရှိတယ်သူဖြစ်လက်ကန်တွေတစ်ဆင့်မျက်နှာရောက်တော့ပါးစပ်တွေရောက်နိုင်တယ်သူကမျက်နှာကိုခဏခဏကန်တယ်လက်မှာရောဂါပိုးတွေအများကြီးခံနိုင်တယ်ဆိုတာရှိအဲ့တော့လက်မှာကပ်တယ်ဆိုတော့ပိုးကလူတွေကဂရုမစိုက်နိုင်ဘူးအဲ့တော့ကျွန်တော်တို့ကလက်ကရောဂါပိုးတွေကိုမရှိအောင်သေသွားရအောင်ဒါကိုနိုင်နေတဲ့အစ်စီတွေနဲ့ဆက်တမယ်ဆိုတော့ဆရာဝန်တွေကကြမ်းမာဌာနကညွှန်ကြားတယ်ဘလို့ဆေးမျိုးတွေနဲ့ဆေးရင်ကောင်းမယ်ဆိုတော့နှစ်မျိုးသလိုပြောကြတယ်ပထမတမျိုးတော့ဆက်ပြပေါ့ဆက်ပြကလည်းနှစ်မျိုးရှိပါတယ်အရေးနဲ့လည်းရတယ်အခဲနဲ့လည်းရပါတယ်ဆက်ပြမှာအပိုင်းနှစ်ပိုင်းပါလေတစ်ပိုင်းကအရေးကိုခင်တွေ့တယ်ရေအပိုင်းကိုခင်တွေ့တာရှိတယ်နောက်တစ်ပိုင်းကစီအပိုင်းကိုခင်တွေ့တာရှိတယ်အဲ့တော့ COVID-19 မှာစီအပိုင်းပါတယ်ရေအပိုင်းပါအဲ့တော့စီအပိုင်းကအပေါ်ပိုင်းကအဲ့တော့စီပိုင်းကိုပုတ်ဖောက်နိုင်တဲ့ဆက်ပြရဲ့အရေးအသွေးကြောင့် COVID-19 ကကွဲချီပျက်စီးသွားတယ်အထက်ကပြည့်တဲ့တခြားပျက်စီးတွေကလည်းအဲ့ဒီအချိန်မှာပဲအရေးနဲ့ဆိုင်တဲ့ဆေးကြောမှုတွေလုပ်တဲ့အတွက်ဒီဆက်ပြကအတော်လေးကိုအသုံးဝင်တဲ့ပျက်စီးဖြစ်သွားတယ် COVID-19 ကလက်ကိုသာသေးသေးချာချာဆေးနိုင်မယ်ဆိုရင်ဆက်ပြနဲ့သေးသေးချာချာဆေးနိုင်မယ်ဆိုရင် COVID-19 ရောဂါပိုးကလက်ကနေတစ်ဆင့်ကူးစနေတော့ပေါ့နောက်တစ်ခုကတော့သေးကြောနိုင်တဲ့ဟာ alcohol 60ကန်ဒီမော80 60ရာခိုင်နှုန်းကနေ80ရာခိုင်နှုန်းထိပါတဲ့လက်သန်ဆေးရည်နဲ့ဖြေဖို့ပါပဲဒီဟာလဲအတော်လေးကိုကောင်းပါတယ်အဲ့တော့သူကကြံ့ကြံ့နေဖို့ထိန်းတော့အတွက်ကိုတခြားဓာတုဗေဒပစ္စည်းအန္တရာယ်မရှိတဲ့ဓာတုဗေဒပစ္စည်းစားသုံးလို့ရတဲ့ဓာတုဗေဒပစ္စည်းပေါ့ CMC လိုမျိုးပစ္စည်းတွေနဲ့ရောပြီးတော့ရည်နဲ့ဒီဆက်ပြားနဲ့ဆေးတဲ့အတိုင်းပဲဒီအကဟောနဲ့လက်ကိုဆေးရင်တော့သူကြတော့လဲချင်းချင်းချောက်တွေ့တော့အဲ့ဒီ COVID-19 ရောဂါပိုးကိုသေစေနိုင်ပါတယ် COVID-19 နဲ့ပတ်သက်ပြီးတော့လူတွေသုံးဆဲတာခုနကပြောတဲ့တော်လို့အဆက်တော်လို့လိုမျိုးဒီပိုးသက်ဆေးတွေသုံးတယ်ခုနဆက်ပြားကြီးဆက်ပြားမဟုတ်အကဟောတွေတော့အများဆုံးသုံးတော့ပေါ့အထူးသဖြင့်လူတွေကလမ်းသွားရင်လည်းအဲ့ဒီလက်တန့်ဆေးလေးတွေကိုဘူးလေးတွေချိတ်တော့ခါချိတ်တော့မယ်ဆိုတော့ဘယ်လောက်ထိကိုခစ်စားလာတဲ့အနေအထားရှိပါတယ်သူတွေအမှန်ကြောက်တယ
်ဟုတ်ကဲ့ဒီဥစ္စာတော့လက်ဆေးတဲ့ကိစ္စပေါ့နော်ဆရာပြောတာဆက်ပြရဲ့အယ်ကိုဟောရဲ့ပေါ့နော်ဆရာနောက်ပြီးတော့ပဝန်းကျင်မှာပိုးသက်ဆေးတွေလိုက်ဖြန်းတယ်လို့ပြောတယ်ဆိုတော့အဲ့ဒီဥစ္စာကြတော့နော်ဒီပေါ့နော်လက်လိုမျိုးမဟုတ်ဘဲနဲ့ဒီပဝန်းကျင်ပစ္စည်းအကုန်လုံးမှာပေါ့နော်ပိုးသက်ဆေးတွေဖြန်းတဲ့ခါကျတော့ဘာတွေကိုသုံးလို့ရပါလဲဆရာနောက်ပြီးတော့သူ့ရဲ့ဓာတုဗေဒဆံရသူအထက်မှာဘာတွေလုပ်လဲနည်းနည်းပြောပြပေးပါဆရာ
ပိုးသက်ဆေးအနေနဲ့တော့သူတို့အရင်ကတော့ Dettol လို့ Aceptol လို့ Probiotic ဆိုတဲ့ဒီ alcohol အမျိုးအစားနဲ့ဘေးပတ်ဝန်းကျင်ကိုသတ်ရှင်းစင်းတယ်သတ်ရှင်းအောင်လုပ်ဖို့ကအဲ့ Dettol လို့ Aceptol လို့အပြင်ကိုလူတွေအများဆုံးသုံးတာတော့ chlorine ပဲအဲ့တော့ chlorine ကိုအရေးဖြစ်ပြောင်းပြင်ရင်ထုံးရည်ကြီးတဲ့ကိုထည့်ရပါတယ်ထုံးရည်ရဲ့ထည့်တော့ bleaching powder လို့ခေါ်တဲ့ Not calcium hypochlorite အရေးကိုရရပါအဲ့ဒီအရေးကိုဖျက်လိုက်တဲ့ကာမကလိုရင်းလာအနည်းငယ်တော့ထွက်လို့ပေါ့အဲ့ဒီအရေးက COVID-19 ကိုရိုနာဗိုင်းရပ်စ်ရောဂါပိုးတွေကိုသေစေနိုင်ပါတယ်သူတို့ကဒီကလိုရင်းမှာသူတို့မနေနိုင်ပါဘူးအဲ့တော့ကလိုရင်းအနည်းငယ်ရှိ 25-40% လောက်ကလိုရင်းပါတဲ့အရေးနဲ့ဖျက်ရရပါတယ်ကျွန်တော်တို့ COVID-19 ဖျက်ဖြစ်ခါက first wave ဆိုတော့တော့ကိုသုံးရပါတယ် second wave တော့သုံးတယ်ဒါပေမဲ့နောက်ပိုင်းကျသုံးတာကျွန်တော်နည်းရပါတယ်အဲ့တော့ကတော့လမ်းတွေကိုလုံးမှာလိုက်ဖြန်းတယ်လူတွေကြောက်ကြောက်နေပေါ့ ကျောက်ကျတော့အဲဒီကစပြီးတော့သေးတဲ့လေနေရာတွေများလာပြီ။အများကြီးလက်သေးကြတော့ဈေးတွေတောင်းတွေလမ်းတွေမှာအကုန်လုံးလိုက်ဖြန်းကြတာ။လမ်းတွေကျောင်းတွေဈေးတွေကအကုန်လုံးဖြူနေပါလေ။အဲဒီခေတ်ကလွတ်တော်ရှိတော့လွတ်တော်တဲ့ဆန်းကြတာပေါ့။အဲ့တော့အများကြီးဖြန်းကြတယ်ကျွန်တော်တို့ကဒီဈေးဆန်းတွေကိုကျောင်းတွေမှာတရားပုဂ္ဂလိကတွေမှာဒီလမ်းတွေပေးလိုက်တော့အကုန်လုံးကြပါလေ။တတူတွေကဆရာဆရာမတွေကအကုန်လုံးဒီနီလမ်းကိုပြီးတော့ဟိုအပြည်တပြည်လုံးမှာအဆင်ပြေစွာဖြန်းနိုင်ကြပါလေ။
ဒီပိုတာဆေးလုတ်တဲ့ chlorine ပါတဲ့ဆေးကိုဘယ်လိုဆက်ပါလဲဆရာ
chlorine ပါတဲ့ဆေးကတော့ calcium hypochlorite လို့ခေါ်တယ် chlorine ပါတဲ့ဟာကိုကျွန်တော် bleaching powder calcium hypochlorite လို့ခေါ်တယ်အဲ့ဒီကောင်ကိုကျွန်တော်တို့ထုံးပေါ့ဖောက်ထုံးလို့ခေါ်တယ်ထုံးတဲ့ရေကိုဖြတ်လိုက်ရင်အရောင်နည်းနည်းလေးပြောင်းသွားရင်ကျွန်တော်တို့အဲ့မှာဖောက်ထုံးထဲမှာ chlorine ပျော်သွားပြီး calcium hypochlorite ဖြစ်သွားတော့မဟုတ်ရင်နိုင်ငံခြားတစ်ခါလဲလာတဲ့ calcium hypochlorite ကိုကျွန်တော်ရတယ်အဲ့ဒီကောင်ကိုကျွန်တော်တို့ကအချိုးချက်ချက်ရေနဲ့ရောလိုက်ရင်ရပါတယ်သူကဟို 25% ကနေပြီးတော့ 40% ကြာရှိရင်တော့ပိုးတက်လို့ရပါပြီအဲ့ဒီဓာတ်တွေကိုကျွန်တော်တို့ကဒီ chlorine direct ထုတ်ပြီးတော့သုံးတဲ့နေရာလည်းရှိပါတယ်လုတ်လို့ရတဲ့နေရာလည်းရှိပါတယ်သို့တော့အများသောအားဖြင့်တော့ကျွန်တော်တို့ဒီစိတ်ယုံကြည်တွေကနေတက်ရိုက်ဝယ်သုံးကြတာများပ
ါဓာတုဗေဒပညာရှင်ဒေါက်တာခင်မောင်မျိုးပါCOVID-19 ကူးစက်မှုကိုကာကွယ်ဖို့အတွက်ပိုးသတ်ဆေးတွေ၊အယ်ကိုဟောပါလက်သန်ဆေးတွေနဲ့ဆေးကြောရမှတုံးရတဲ့ဆက်ပြာလိုဓာတုပစ္စည်းတွေကိုတွင်တွင်ကြဲကြဲတုံးကြသလိုပလတ်စတစ်အပါအဝင်ဓာတုပစ္စည်းတွေနဲ့တီထွင်ဖန်တီးထားတဲ့နှာခေါင်းဆီး mask တွေ၊တကိုယ်ရည်ကာကွယ်ရေး PPE ဝတ်စုံတွေ၊မျက်နှာအကာ face shield တွေကိုလည်းရောဂါပိုးကူးစက်မှုမရှိအောင်အတွက်သုံးစွဲနေကြပါတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ကြည့်ဆက်ကြအောင်နော်။
သိပ္ပံနဲ့ဤပညာကဏ္ဍကိုနောက်တစ်ပတ်ဒီချိန်မှာလဲစောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်အီးမေးလ်လိပ်စာ voa@burmesenews.com ကိုစာရေးသားနိုင်ပါတယ်။ဒီညနေ9နာရီခွဲကနေ10နာရီထိ VOA အစီအစဉ်တွေကိုတင်ဆက်တဲ့အခါမှာတော့ line no meter 1925နဲ့32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။အခုတော့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်မိုးကျော်ကပြောပြပေးမှာပ
ါ။ဒီလနောက်ပိုင်းမှာကျင်းပမယ့် ASEAN ထိပ်သီးအစည်းအဝေးမှာမြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမဲအောင်လှိုင်ကိုမဖိတ်ဖို့တောက်ကြနေအာဆီယံအရေးပေါ်အစည်းအဝေးကဆုံးဖြတ်လိုက်ပါတယ်မြန်မာစစ်ကောင်ဆောင်ကိုမဖိတ်ဖို့အစည်းအဝေးမှာအင်ဒိုနီးရှားကတင်ပြခဲ့တာလို့လဲအင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးရီနိုမာဆူရီကဒီအစည်းအဝေးပြီးမှသူ့ရဲ့ Twitter စာမျက်နှာမှာဖော်ပြခဲ့ပါတယ်ဒီဆုံးဖြတ်ချက်ကိုတော့အာဆီယံအလှကျဥက္ကဋ္ဌဘရူတိုင်းနိုင်ငံကစနေနေ့မှာတရားဝင်ထုတ်ပြန်မယ်လို့ခန့်မှန်းရပါတယ်အာဆီယံရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကိုဖမ်းဆီးထိန်းသိမ်းခံထားရတဲ့ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံခွင့်ပေးဖို့မြန်မာစစ်ကောင်စီကိုအမေရိကန်အပါအဝင်နိုင်ငံပေါင်း၈နိုင်ငံနဲ့ဥရောပတမကEU တို့ကတောင်းဆိုလိုက်ကြပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကလည်းတက်ဆိုင်သူတွေနဲ့အားလုံးတွေးခွင့်ပေးဖို့အာဆီယံကိုယ်စားလှယ်ရဲ့ခီးစဉ်ဖြစ်မြောက်အောင်စီစဉ်ဖို့စစ်ကောင်စီကိုတိုက်တွန်းထားပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနအတိုင်ပင်ခံဒယ်ရစ်ချိုလက်နဲ့ဌာနပေါင်းစုံကတာဝန်ရှိသူတွေပါဝင်တဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့ဟာအရှေ့တောင်အာရှနိုင်ငံကိုလာရောက်ဖို့ရှိနေပြီးမြန်မာနိုင်ငံအရေးအပါအဝင်ဒေသတွင်းတည်ငြိမ်ရင်းနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာကိစ္စရပ်တွေဆွေးနွေးဖို့ရှိနေပါတယ်။မြန်မာအရေးအပါအဝင်နိုင်ငံတကာလူ့အခွင့်အရေးကိစ္စတွေမှာနှုတ်ဆက်နေတာတာဝန်မကင်းဘူးလို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ပါတယ်။ကမ္ဘာပေါ်မှာလူ့အခွင့်အရေးချုပ်ဖောက်မှုပြဿနာတွေပေါ်ပေါက်နေတဲ့နိုင်ငံတွေအဖြစ်နဲ့လည်းမြန်မာနိုင်ငံကိုထပ်သွင်းပြောကြားသွားခဲ့ပါတယ်ခင်ဗျာ။
တရင်ချင်းရုပ်ကိုကိုဇော်မိုးကျော်ကပြောပြပေးခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမှန်ပါအတန်းနှဲ့တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Nelson Lopez နဲ့ Nick Avenock တို့ဖြစ်ပါတယ်ဒီမနေ့ဗီဒီယို VOA အစီအစဉ်တွေကို line no meter 2440နဲ့58 line no meter 190တို့ကနေထုတ်လွှင့်ပေးခဲ့တာပါတော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်အမျိုးမျိုးကနေကင်းဝေးနိုင်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မခင်မျိုးသက်ပါ
Thank you. This program